Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါသောတာရှင်များရှင် VOA American အသံရဲ့2022ခုနှစ်ဒီဇင်ဘာလ20ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။ line တော်မီတာ3048နဲ့ VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်။ကျမနာလာပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားပါမယ်။
ကျွန်တော်ကတော့ညဝင်ရောက်ပါခင်ဗျာအင်္ဂါနေ့မနေ့ခင်ထိတ်တန်းရောက်သတင်းတွေထဲမှာတော့ရုရှားသမ္မတပူတင်ဘယ်လာရုစ်နိုင်ငံသမ္မတနဲ့တွားရောက်တွေ့ဆုံတာယူကရိန်းကိုနောက်ထပ်ထိုးစစ်လုပ်ရမှာဘူးအောင်မှုတွေလုပ်ဖို့ဖြစ်နိုင်တယ်လို့သုံးသပ်မှုတွေရှိပါတယ်သမ္မတဟောင်းထရမ့်ကိုရာဇဝတ်ကြောင်းအရတရားစွဲဖို့လွှတ်တော်ကော်မတီကအကြံပြုထောက်ခံလိုက်ပါတယ်တောင်အာဖရိကမှာတော့သမ္မတဘရမာဖိုစာနောက်တစ်ကြိမ်အရွေးခံရပြန်ပါတယ်ဒီလိုသတင်းတွေကိုတော့ကိုခင်မောင်စိုးမင်းနဲ့အတူပြောပြသွားမှာဖြစ်ပါတယ်ဗျာ
ကောင်းပါပြီရှင်ရှမ်းပြည်မြောက်ပိုင်းကမြို့နယ်တချို့မှာလှနေချီလျှက်စစ်မီပုံမှန်မရလို့ပြည်သူတွေအခက်အခဲနဲ့ကြုံနေရတဲ့တဲ့တင်ကိုထုတ်လွှင့်သွားဖို့ရှိပါတယ်
။ဒီမလာတာကွာ9လဝန်းကျင်6လနေပါတော့ရှိသေးတယ်။မလာခြင်းနဲ့ချိန်လာတယ်နောက်ပြီးတော့မီးဖြတ်မယ်ဆိုတဲ့အကြောင်းလဲမပြောပြဘူးကွာ။မနေ့ပိုင်းတစ်ခါလာပြီဆိုညနေပိုင်း9လ7နိုင်မှလာ7နိုင်မှလာပြီဆိုရင်မတင်နိုင်ပြတ်တော့
အပြည့်စုံတော့နောက်ပိုင်းမှာကြားဖို့ရှိပါတယ်။ဒါအပြင်ဒီနိုင်ငံတကာသတင်းတွေထဲမှာတော့တရားမဝင်ငါဖားနေတဲ့တရုတ်တင်မော်ရီကိုနှိမ်နှင်းဖို့ဂီနီပင်လယ်ကွေ့နိုင်ငံတွေပူးပေါင်းဆောင်ရွက်နေတာစီရောအရေးဖွံ့ဖြိုးမှုနေကွင်းနေချိန်မှာမလေးရှားဝန်ကြီးချုပ်တဲ့အန်ဝါအစ်ဘရာဟင်ပေါ်ပီသူရီရဲ့မျိုးလင့်ချက်တွေနဲ့ဩစတြေးလျလေဝက်ထောက်လှမ်းရေးဌာနရဲ့ပထမဆုံးအမျိုးသမီးညွှန်ကြားရေးမှူးချုပ်ခန့်အပ်ဖို့ရှိတဲ့အကြောင်းကိုတင်ပြသွားဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေမှာတော့သတင်းထောက်မဆုစီးပွားရေးဘလော့ဂါတွေပြောသမျှနဲ့တက်တန်ရောင်သတင်းလွှာတွေကိုထုတ်လွှင့်သွားမှာပါ။အခုအရင်ဆုံးတော့ဒီကနေ့မနက်ဖြန်ထိတ်တန်ရောက်သတင်းတွေကိုကိုညာဝင်းအောင်နဲ့ကိုခင်မောင်စုံမင်းတို့ပြောပြပေးပါရှင
်။ရုရှားသမ္မတဗလာဒီမာပူတင်ကတင်းလာနေမှာအိန္ဒိယမဟာမိတ်ဘယ်လာရုစ်နိုင်ငံကိုရှာရှာပါပါတွားရောက်ခဲ့ပြီးပူပေါင်းဆောင်ရွက်ရေးရဲ့အကျိုးရလဒ်တွေကိုအမွှန်းတင်ပြောဆိုခဲ့တာကြောင့်မြေပြင်ကနေပူပေါင်းထိုးစစ်ဆင်လာမဲ့အပေါ်ယူကရိန်းအစိုးရကိုစိုးရိမ်စိတ်ဝင်စေပါတယ်။ပူတင်နဲ့ဘယ်လာရုစ်သမ္မတတို့တွေ့ဆုံရမှာယူကရိန်းကိုထပ်မံတိုက်ခိုက်ရေးဆွေးနွေးကြမှာဖြစ်တယ်လို့အထူးသဖြင့်မြေပြင်ကနေယူကရိန်းကိုတိုက်ခိုက်တဲ့စစ်ဆင်ရေးတွေမှာဘယ်လာရုစ်တပ်တွေပို့ပြီးတော့ပါဝင်လာစေရေးကိုလည်းဆွေးနွေးကြမယ်လို့ယုံကြည်ရကြောင်းယူကရိန်းပူးတွဲစစ်ဦးစီးချုပ်နယက်ကပြောပါတယ်။ဘယ်လာရုစ်သမ္မတအလက်ဇန္ဒရာလူကာရှန်ကိုကတော့ယူကရိန်းနိုင်ငံတွေကိုသူတို့တပ်တွေဆစ်လွတ်ဖို့ရည်ရွယ်ချက်မရှိဘူးလို့အကြိမ်ကြိမ်ပြောထားပါတယ်။ယူကရိန်းကျူးကျော်စစ်တမ်းမှာဘယ်လာရုစ်နိုင်ငံပို့ပြီးတော့ထက်ထက်ဝင်ပါဝင်လာရေးတွန်းအားပေးဖို့ရုရှားသမ္မတပူတင်ကလိုလားနေတယ်ဆိုတဲ့သဘောမျိုးပြောဆိုချက်တွေကိုတော့ရုရှားအစိုးရကပယ်ချပါတယ်။ဒါဟာအခြေမြင့်မရှိမိုင်မဲတဲ့ဆွဆွဲချက်သာဖြစ်တယ်လို့ရုရှားအစိုးရပြောခွင့်ရဒီမီထရီပက်စကော့ဖ်ရဲ့ပြောကြားချက်ကို RIA Novosti သတင်းဌာနကဖော်ပြပါတယ်။ရုရှားသမ္မတပူတင်ဒါမှမဟုတ်လေဘယ်လာရုစ်သမ္မတလူကာရှန်ကိုတို့ကိုစစ်ပွဲနဲ့ပတ်သက်ပြီးဆွေးနွေးပွဲတက်တဲ့သတင်းတော့တဦးကမှမေးမြန်းခဲ့တာမရှိပါဘူးခင်ဗျာ
။2020ပြည်နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်ပါတီကဂျိုးဘိုင်ဒန်ကိုရှုံးနိမ်ခဲ့တာကိုပြောင်းလဲနိုင်ရေးတရားမဝင်ကြံစည်ဆောင်ရွက်မှုကြိုးပမ်းမှုနောက်အာဏာတည်မြဲရေးအတွက်အကြမ်းဖက်ရေးအားပေးမှုတွေနဲ့သမ္မတဟောင်းဒေါ်နယ်ထရန့်ကိုတရားရေးဌာနကရာဇဝတ်ကြောင်းအရာတရားစွဲဆိုရေးကိုအမေရိကန်လွှတ်တော်မှပြီးခဲ့တဲ့နှစ်ဇန်နဝါရီလ6ရက်နေ့စူဘူအုံကြွားမှုကိုစုံစမ်းစစ်ဆေးတဲ့လွှတ်တော်ကော်မတီကတင်းလာနေမှာအကြံပြုထောက်ခံလိုက်ပါတယ်
။ Ms. Cheney.
Aye.
Ms. Cheney. Aye. Ms. Lofgren.
Aye.
Ms. Lofgren. Aye.
ဒီမိုကရက်ပါတီက9ဦးနဲ့ထရန့်ကိုမထောက်ခံတဲ့Republican Party က2ဦးတို့ပါဝင်တဲ့အောက်လွှတ်တော်ကော်မတီကသမ္မတဟောင်းထရန့်ကိုဆွဲချက်၄ခုနဲ့အမှုဖွင့်ဖို့အစိုးရရှေ့နေတွေကိုတညီတညွတ်ထဲတိုက်တွန်းလိုက်တာဟာဆိုရင်အမေရိကန်သမိုင်းမှာပထမဆုံးဖြစ်ရလဲဖြစ်ပါတယ်။2021ခုနှစ်ဇန်နဝါရီလမှာယာရုတတန်းကုံနဲ့ထရန့်ဟာစူပူအုံကြွအောင်လှုံ့ဆော်မှုဒါမှမဟုတ်လဲအားပေးကူညီမှုဘိုင်ဒန်ရဲ့ရွေးကောက်ပွဲအနိုင်ရမှုကိုအတည်ပြုရေးလွှတ်တော်စည်းဝေးပွဲကိုနှောက်ယှက်ပြုမှုအမေရိကန်ပြည်ထောင်စုကိုလိန်ညာရေးပူးပေါင်းကြံစည်မှုမဖုတ်မမှန်ကြေညာချက်ထုတ်ပြန်ရေးပူးပေါင်းကြံစည်မှုနဲ့ကော်မတီကဆွဆွဲခဲ့တာပါလွှတ်တော်ကော်မတီရဲ့ဆောင်ရွက်ချက်ဟာဆိုရင်တရားဥပဒေကြောင့်အရာတည်ရမှုမရှိသလိုကော်မတီအနေနဲ့လည်းရာဇဝတ်ကြောင့်အရာတရားစွဲဆိုနိုင်ခြင်းမရှိပါဘူးဒါပေမဲ့လည်းအထူးစုံစမ်းစစ်ဆေးရေးဂျက်စမင်ကဆောင်ရွက်နေပြီဖြစ်တဲ့ ထရန့်နဲ့တခြားသောပုဂ္ဂိုလ်တွေအပေါ်ရာဇဝတ်ကြောင့်အရာစုံစမ်းစစ်ဆေးရေးကိစ္စတွေအတွက်ကိုတော့အခုလွတ်တော်ကော်မတီရဲ့စမ်းစစ်ချက်ကတွန်းအားဖြစ်စေနိုင်ပါတယ်ခင်ဗျာ
လက်တွေ့ကြပြီးရည်ရွယ်ချက်ကြီးမားတဲ့ချမ်းသာကြွယ်ဝသူစီရဲရမာဖိုစာကိုတောင်အာဖရိကဒီ ANC ပါတီဥက္ကဋ္ဌဘေတနင်္လာနေ့မှာပြန်လည်ရွေးချယ်တင်မြှောက်လိုက်ပါတယ်ပေါထွင်းမှုငွေကြေးအရှုပ်တော်ပုံတစ်ခုကြောင့်လာအတော်ကြာစောင့်ကြည့်ခြင်းခံရပြီးစူးစူဘွားဝါဂုံတိခါထိခိုက်နေရတဲ့ကြားကပဲရွေးချယ်ခံလိုက်ရတာပါတောင်အာဖရိကမှာဆယ်စုနှစ်သုံးခုနီးပါးအာဏာရလာတဲ့အာဖရိကန်အမျိုးသားကွန်ဂရက် ANC ရဲ့ပိတ်ကင်သူအဖြစ်ရမာဖိုစာကနိုင်ငံတော်အကြီးအကဲရာထူးကိုဒုတိယသက်တမ်းတောင်းဝန်ယူရတော့မှာပါ2018ခုနှစ်မှာသူသမရစားဖြစ်လာချိန်တုန်းကတောင်အာဖရိကအတွက်နေတဲ့ရဲ့အစဖြစ်တယ်လို့ရမာဖိုစာကကတိပေးခဲ့ဘူးပါတယ်ဒါပေမဲ့လည်းငွေကြေးအရှုပ်တော်ပုံတွေနိုင်ငံစီးပွားရေးချိနဲ့မှုကြောင့်သူ့အပေါ်ယုံကြည်မှုကျဆင်းလာခဲ့ပါတယ်ဖောက်တွင်းမှုတစ်ခုနဲ့ပတ်သက်လို့သမရကဖုံးကွယ်ဖို့စ조사ခဲ့တယ်ဆိုပြီးဒီလအစောပိုင်းတုန်းကနိုင်ငံရေးတက်ခံနေဦးဆောင်ပြီးသူ့အပေါ်အယုံကြည်မရှိအစိုးတင်သွင်းဖို့ကြိုးပမ်းခဲ့ပေမဲ့သူ့အနေနဲ့လွတ်မြောက်ခဲ့ပါတယ်ရမာဖိုစာဟာအရင်ကစံတင်လောက်သူအဖြစ်နဲ့ထင်ရှားပေမဲ့အခုလိုအရှုပ်တော်ပုံပေါပေါလာခြင်းမှာသူ့အပေါ်တန်တရာများစွာဝင်လာတာပါလို့စာရေးသူလည်းဖြစ်နိုင်ငံရေးအကြီးအကဲဖြစ်တဲ့စူဇန်ကပြောပါတယ်1952ခုနှစ်နိုဝင်ဘာလဂျိုဟန်နက်စ်ဘတ်မြို့မှာမွေးဖွားခဲ့တဲ့ရမာဖိုစာဟာအသားရောင်ခွဲကြတဲ့လှုပ်ရှားမှုအစပိုင်းမှာတည်းကပါဝင်လာခဲ့ပြီးနောက်ပိုင်းမှာစီးပွားရေးလောကထဲမှာအောင်မြင်လာပြီးအဲ့တဲ့လူဖြစ်ပါတယ်ဩဇာကြီးမားတဲ့ကွန်သွေးသမဂ္ဂရဲ့ဥက္ကဋ္ဌနောက်ပိုင်းမှာလူမဲကောင်းဆောင်နယ်ဆင်မန်ဒဲလာလက်ထက် ANC ပါတီရဲ့အထွေထွေအတွင်းမှုနဲ့2018ခုနှစ်မှာ ANC ဥက္ကဋ္ဌဖြစ်လာသူဖြစ်ပါတယ်ခင်ဗျာ
နိုင်ငံရေးခလုံးကွင်းရရှိရေးကြိုးပမ်းသူတွေကိုရဝမ်ဒါကိုပို့မဲ့ဗြိတိန်အစိုးရရဲ့အငင်းပွားပွဲအစီအစဉ်ဟာတရားဥပဒေနဲ့ညီညွတ်ကြောင်းဗြိတိန်တရားရုံးချုပ်ကတင်းလာနေမှာဆုံးဖြတ်လိုက်ပါတယ်ဗြိတိန်နိုင်ငံကိုတရားမဝင်ရောက်ရှိလာကြတဲ့ရွှေပြောင်းလာသူတွေကိုနိုင်ငံရေးခလုံးကွင်းရှောက်ထားနိုင်ရေးအတွက်ရဝမ်ဒါနိုင်ငံကိုပို့ဆောင်ရေးဗြိတိန်နဲ့ရဝမ်ဒါအခြားသဘောတူညီရတာဖြစ်ပါတယ်ဗြိတိန်နဲ့ရဝမ်ဒါအခြားသဘောတူညီချက်အရာနိုင်ငံရေးခလုံးကွင်းရရှိသူတွေအနေနဲ့ရဝမ်ဒါနိုင်ငံမှာပဲနေထိုင်ခွင့်ရရှိမှာဖြစ်ပြီးဗြိတိန်နိုင်ငံကိုတော့ပြန်လာခွင့်မရှိပါဘူးဒီအစီအစဉ်ဟာပြန်ပြင်လို့မရနိုင်တဲ့ထိကြိုက်နာကျင်မှုတွေဖြစ်နိုင်တယ်ဆိုပြီးလူအခွင့်အရေးဆိုင်ရာဥရောပတရားရုံးကတားမြစ်ခဲ့တဲ့အတွက်ကြောင့်ဗြိတိန်အနေနဲ့ဂျွန်လအတွင်းရဝမ်ဒါကိုဆင်လွတ်တော်မဲ့ပထမဆုံးလေရင်ခီးစဉ်ကိုပယ်ဖျက်ပေးခဲ့ပါတယ်။အာဖရိကတိုက်ကအဲ့ဒီရဝမ်ဒါနိုင်ငံအနေနဲ့ဒီကိစ္စအပေါ်မှာတာဝန်ယူနိုင်တဲ့အနေအထားမရှိကြောင်းနဲ့ရဝမ်ဒါအနေနဲ့အခုလိုသဘောတူညီချက်ရယူလိုက်တဲ့ဗြိတိန်အနေနဲ့လူသားချင်းစာနာမှုမရှိကြောင်းလူအခွင့်အရေးအဖွဲ့အစည်းတွေကအပြစ်တင်ကြပါတယ်။ဒါပေမဲ့လည်းဒီလိုလုံးမသာဗြိတိန်နိုင်ငံအတွင်းတရားမဝင်ဝင်ရောက်ရွှေ့ပြောင်းလာတာတွေကိုဟန်တားနိုင်လိမ့်မယ်လို့လည်းနိုင်ငံရေးသမားတွေကယုံကြည်နေကြပါတယ်ခင်ဗျာ။
ဗီယိုအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနာရီဘက်မှာလိုင်းလိုင်းမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
မြန်မာပြည်ရဲ့အင်္ဂါနေ့မနက်ခင်း VOA ရဲ့ထေတန်းရောက်သတင်းတွေကိုဆက်ပြီးတော့တင်ပြနေတာဖြစ်ပါတယ်ခင်ဗျာနိုင်ငံတော်အတမင်ကန်ဒေါ်ဆန်းစုကြည်နဲ့သမရဦးဝင်းမြို့တို့ရဲ့လက်ရှိအမှုကိုမနေ့တုန်းကတရားရုံးထုတ်စစ်ဆေးရမှာ NLD လက်ထက်ဒုသမရဦးဟန်နရီဗန်တီယူလာရောက်ထွက်ဆိုစစ်ဆေးခံပါတယ်ဒေါ်ဆန်းစုကြည်နဲ့ဦးဝင်းမြို့တို့ကိုစစ်ကောင်စီကဆွဆွဲထားတဲ့အာဂရီလိုက်စားမှုဆွဲချက်တွေဟာမမှန်ကန်ပဲရဟယင်ဝယ်ယူမှန်းရမ်းမှုတွေဟာလိုအပ်ချက်အရဝယ်ယူပြီးလိုအပ်တဲ့နေရာတွေမှာပဲသုံးစွဲခဲ့တာလို့သူကထွက်ဆိုပါတယ်အာဂရီလိုက်စားမှု၅မှုအတွက်ဒေါ်ဆန်းစုကြည်ရောဦးဝင်းမြို့တို့ကိုပါကိုယ်တိုင်တရားရုံးမှာထွက်ဆိုခဲ့ပြီးတဲ့နောက်တရားခံပြတက်တည်အနေနဲ့ဦးဟန်နရီဗန်တီယူကတရားရုံးမှာထွက်ဆိုစစ်ဆေးခံတာပါဒီအမှုဒီမှာစစ်ကောင်စီဘက်ကဆွဆွဲထားသလိုနိုင်ငံဗန္ဒာအလွဲသုံးစားလုပ်တာစီးမြင်းပေါင်ကိုကျော်လွန်လှုပ်ဆောင်တာတိုင်းပြည်အကျိုးစီးပွားပျက်စီးစေတာလေလွင့်ဆုံးရှုံးမှုရှိစေတာဘာတစ်ခုမှမမှန်ကန်ဘူးဆိုတာကိုဦးဟန်နရီဗန်တီယူကထွက်ဆိုသွားတယ်လို့တရားရုံးကနှိစက်သူတွေကပြောပါတယ်ဒီအမှုအတွက်ဦးဟန်ရီဗန်တီယူဝန်ကြီးဦးမင်းသူပို့ဆောင်ဆက်သွယ်ရေးဝန်ကြီးဌာနအငင်းစားအရာရှိဦးကျော်မျိုး MAS ကုမ္ပဏီကဦးရဲမင်းနဲ့ဦးလင်းထက်တို့၅ဦးဟာဒေါန်ဆန်းစုကြည်နဲ့ဦးဝင်းမြစ်တို့ရဲ့တက်တဲ့အနေနဲ့ထွက်ဆိုကြမှာဖြစ်ပါတယ်အသက်89အရွယ်ရှိပြီဖြစ်တဲ့ဒေါန်ဆန်းစုကြည်ပေါ်နိုင်ငံတော်လျှို့ဝှက်အဲ့ဥပဒေချိုးဖောက်မှုတဘာဝကပ်ဘေးဥပဒေရွေးကောက်ပွဲဥပဒေချိုးဖောက်မှုအဂတိလိုက်စားမှုစတဲ့အမှုပေါင်း20နဲ့တရားစွဲဆိုခဲ့ပြီးလက်ရှိမှာအမှုပေါင်း25မှုအတွက်စုစုပေါင်းထောင်ဒဏ်26နှစ်ချမှတ်ထားပါတယ်မနေ့ကစစ်ဆေးတဲ့အဂတိလိုက်စားမှု၅မှုကနောက်ဆုံးဆွဲဆိုထားတဲ့အမှုတွေဖြစ်ပါတယ်ခင်ဗျာ
ပါကစ္စတန်နိုင်ငံအနောက်မြောက်ဒေသခိုင်ဘာပထုံကွာပြည်နယ်ဘန်နူးမြို့ကရဲအချုပ်ထောင်မှာလုံခြုံရေးအရာရှိတွေကိုညာလုံးပေါက်ဖမ်းဆီးထားတဲ့ဒါဇင်နဲ့ချီရှိတဲ့စစ်သွေးကြွာလူတန်ရရှိရတဲ့အချုပ်သားတွေနဲ့အာဏာပိုင်တွေတင်းလာနေအထိညှိနှိုင်းနေကြပါတယ်ဖမ်းဆီးထားတဲ့လုံခြုံရေးအရာရှိမျိုးစုံကိုပြန်လွှတ်ပေးစေခြင်းရင်အပြန်အလှန်အဖြစ်အချုပ်သားတွေကသူတို့ကိုအာဖဂန်နစ္စတန်နိုင်ငံဘက်ကိုလွတ်လပ်စွာထွက်ခွာခွင့်ပေးဖို့တောင်းဆိုထားပါတယ်။လုံခြုံရေးတပ်ဖွဲ့တွေကအကျဉ်းသားတွေကိုအကြမ်းဖက်အဖွဲ့အစည်းတွေနဲ့စစ်ဆေးမှုရှိမရှိစစ်ဆေးနေစဉ်အကျဉ်းသားတွေကလက်နက်တွေကိုလူယူပြီးအရာရှိတွေကိုဖမ်းဆီးခဲ့တာပါ။အဲ့ဒီလိုစစ်သွေးကြွအချုပ်သားတွေကအချုပ်ထောင်ကိုစီးနှင်ရာမှာစစ်တပ်အရာရှိတဦးနဲ့အနည်းဆုံးရဲအရာရှိ2ဦးသေဆုံးပြီးလုံခြုံရေးတပ်ဖွဲ့ဝင်အတော်များများလည်းဒဏ်ရာရှိကုန်ပါတယ်။လုံခြုံရေးတပ်ဖွဲ့ဝင်တွေကတော့အချင်းတောင်ကိုဝိုင်းထားတယ်လို့ပြည်내အစိုးရကအတည်ပြုပါတယ်။ပါကစ္စတန်နိုင်ငံမှာလှုပ်ရှားနေတဲ့ TTP တာလီဘန်အဖွဲ့ကတော့အခုအချင်းထောင်တွေကအရာရှိတွေကိုဒဇဂန်အဖြစ်ဖမ်းဆီးထားတာဟာသူတို့အဖွဲ့ကဖြစ်ကြောင်းနဲ့သူတို့လူတွေကိုအာဖဂန်နစ္စတန်နေဇက်မှာလာရောက်လွှဲပြောင်းပေးဖို့ကမ်းလှမ်းထားပါတယ်။ဒါပေမဲ့လည်းပါကစ္စတန်အစိုးရညှိနှိုင်းရေးမှုတွေကတော့အဲ့ဒီတောင်းဆိုချက်ကိုပယ်ချထားတဲ့အတွက်ရှေ့ပတိုးနောက်မဆုတ်ဖြစ်နေပါတယ်ခင်ဗျာ
။အာဖဂန်နစ္စတန်ကတာလီဘန်အုပ်ချုပ်သူတွေအနေနဲ့အများပြည်သူရှေ့မှောက်မှာကျိန်းနံအပြစ်ပေးတာကိုချက်ချင်းရပ်ဆိုင်းဖို့ကုလသမဂ္ဂကထပ်မံတောင်းဆိုထားတာကိုအာခံပြီးပြည်တံချမှတ်ခံထားရတဲ့အမျိုးသားအမျိုးသမီးတွေကိုအများပြည်သူရှေ့မှောက်ကျင်းနံပေးခဲ့ကြောင်းတာလီဘန်တို့ကထုတ်ပြန်ပါတယ်။နိုင်ငံမြောက်ပိုင်းဂျော့စ်ဂျန်ပြည်နယ်နဲ့မြို့တော်ရှိဘာခန်ကလူစီကားတဲ့အားကစားကွင်းမှာအမျိုးသမီးတွေပါဝင်တဲ့လူ22ဦးကိုကျင်းနံအပြစ်ပေးခဲ့ကြောင်းတာလီဘန်ရဲ့တရားရုံးချုပ်ကတနင်္လာနေ့မှာပြောပါတယ်။အိမ်တော်ရေးဖောက်ပြန်မှုလိင်လူဆက်ဆံမှုအိမ်ကနေထွက်ပြေးမှုမူရမောင်းခိုမှုနဲ့ခိုးယူလူရဲမှုအပါအဝင်ပြစ်မှုကျူးလွန်တဲ့ဆွဲချက်တွေအတွက်တဦးကိုကျင်းနံ25ချက်ကနေအချက်30ချက်အပြစ်ပေးခဲ့ကြောင်းဖော်ပြပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်အကြီးအကဲအာခွန်ဇာဒါကအစ္စလာမစ်ဥပဒေရှာရီယာကိုအခြေခံတဲ့ပြစ်ဒဏ်ပေးစနစ်ကိုနိုင်ငံရဲ့တရားစီရင်ရေးမှာကျင့်သုံးမှုညွှန်ကြားခဲ့တဲ့နိုဝင်ဘာလလယ်နောက်ပိုင်းမှာမြို့တော်ကဘူးနဲ့အခြားပြည်နယ်တွေမှာလူစီကားတဲ့အားကစားကွင်းတွေမှာအခုလိုကျင်းနံပေးနေတာဖြစ်ပါတယ်ခင်ဗျာ
အင်တာနက်လူမှုကွန်ရက် Twitter ကသူတို့ရဲ့ပိုင်ရှင်ကဘာကျော်တရေကြီး Elon Musk ကို Twitter ကုမ္ပဏီမှာအကြီးအကဲအဖြစ်ဆက်ရှိသင့်မရှိသင့်သဘောထားစစ်တမ်းကောက်ယူခဲ့ရမှာသုံးစွဲသူစုစုပေါင်း18တန်းခွဲရဲ့တဝက်ကျော်ကနှုတ်ထွက်တင်ကြောင်းမဲပေးကြပါတယ်။သူ့အနေနဲ့ကတော့စစ်တမ်းရဲ့ရလဒ်တွေကိုလက်ခံမှာဖြစ်တယ်လို့ပြောဆိုပေမဲ့ဒါနဲ့ပတ်သက်ပြီး Twitter ကုမ္ပဏီကရော Elon Musk ကရောတနင်္လာနေ့ကချက်ချင်းကြေညာချက်ထုတ်ပြန်တာတော့မရှိသေးပါဘူး။သူအနေနဲ့တခြားပြိုင်ဘက်အင်တာနက်လူမှုကွန်ရက်ဆိုရှယ်မီဒီယာတွေနဲ့ပတ်သက်ပြီးပိတ်ဆို့တားမြစ်ချက်တွေပြုလုပ်ဖို့ Twitter ကိုမိတ်ဆက်တဲ့အဖွဲ့မိန့်ခွန်းမှာအမှားပြောဆိုခဲ့တာဝန်ခံခဲ့ပြီးနောက် Twitter သုံးစွဲသူတွေကိုအဲ့ဒီလိုစစ်တမ်းပေးကြဖို့တနင်္ဂနွေနေ့ကဆုံးဖြတ်ခဲ့ပါတယ်။ Max က Twitter သုံးစွဲသူတချို့နဲ့ဗက်ပေါင်းစုံမှာပြဿနာတွေဖြစ်ပွားခဲ့တဲ့အပြင်ဒါအပြင်နောက်ထပ်မူဝါဒအပြောင်းအလဲအတွက် Twitter လူမှုကွန်ရက်ကို Facebook, Instagram, Mastodon အပါအဝင်တခြား Internet လူမှုကွန်ရက် Social Media တွေနဲ့ချိတ်ဆက်ခြင်းမပြုကြောင်းကြေညာခဲ့ပါတယ်ခင်ဗျာ
။အင်္ဂါနေ့မနေ့ပိုင်းသတင်းတွေကိုတော့ကိုညောင်ဝင်းအောင်နဲ့ကိုခင်မောင်စုံမင်းတို့ပြောပြခဲ့တာပါရှင်။ခုတော့သတင်းဆောင်မတွေကိုဆက်တိုက်ထုတ်လွှင့်သွားပါမယ်။ရှမ်းပြည်မြောက်ပိုင်းမြို့နယ်တချို့မှာလျှက်စီမီပုံမှန်မရတာလာနေချီရှိပြီဖြစ်လို့ဒေသခံတွေနေထိုင်ရပ်တည်ဖို့အခက်အခဲတွေရှိနေပါတယ်။ရှမ်းမြောက်ဒေသတချို့မှာလျှက်စီမီပုံမှန်မရလို့အခက်တွေ့နေကြတဲ့အခြေအနေသတင်းပေးပို့ချက်ကိုတော့ကိုအောင်ကတင်ပြထားပါတယ်
။ ရက်စမီမကြာခဏပြတ်တောက်နေတာကိုမြို့ကြီးတွေအပါဝင်နေရာဒေသတော်များများမှာကြုံတွေ့နေရတာပါ။အဲ့ဒီထက်မှရှမ်းပြည်နယ်မြောက်ပိုင်းကမြို့နယ်တချို့မှာတော့လနဲ့ချီပြီးတော့ဒီပြဿနာကိုရင်ဆိုင်နေရတယ်လို့ဒေသခံတွေကပြောပါရတယ်။ကြောက်မဲမြို့မှာဆိုရင်လျှက်စမီပုံမှန်မရတာ6လနီးပါးလောက်ရှိနေပြီလို့နေထိုင်သူတွေကပြောပါရတယ်။မိပေးတဲ့ပုံစံကလည်းရက်ွက်တစ်ခုထဲမှာတင်အချိန်ပိုင်းလိုက်ခွဲပြီးတော့အလှဲကျလာတဲ့ပုံစံမျိုးဖြစ်နေတယ်လို့ကြောက်မဲဒေသခံတဦးကပြောပါရတယ်။
ဒီမလာတာကွာ9လဝန်းကျင်6လညီပါတော့ရှိပြီတယ်မလာခြင်းတဲ့အချိန်လာတယ်နောက်ပြီးတော့မိဖြစ်မယ်ဆိုတော့အကြောင်းလဲမပြောပြဘူးပေါ့နော်မနေ့ပိုင်းတစ်ခါလာပြီဆိုညနေပိုင်း9နာရီ10နာရီမှလာ10နာရီမှလာပြီဆိုအဲ့မှာ10နာရီပြတ်သွားပြီအဲ့တော့ညတော့ကောင်မတင်ရင်တော့လာလာတယ်အဲ့လိုကိုပုံစံပေါ့ဒါကတော့9လဝန်းကျင်တော့ရှိသွားပြီ
လျှက်စမီပေးခြင်းပုံမှန်မရှိပေမဲ့မီတာကကြာတဲ့ငွေကိုတော့ပုံမှန်လာောက်တယ်လို့ဆိုရတယ်မီတာကမဆောင်တဲ့နေတွေကိုမီးချိုးဖြတ်တာမျိုးလည်းရှိတယ်လို့ပြောပါတယ်မီးပုံမှန်မရတဲ့ပြဿနာကလက်လုံလက်စားအခြေခံလူရန်စားတွေအတွက်ပိုးပြီးတော့အခက်တွေ့စေတယ်လို့ဆိုပါတယ
်လုံလုံတဲ့လုပ်ငန်းရှင်ဆိုရင်လည်းမီးလာတဲ့အချိန်မှာကောက်လုပ်ပြီးတဲ့ကောက်လုပ်တယ်ကြာမီးမလာချင်းအဲ့မှာမီးဆက်နေရဆိုတော့တို့ရဲ့ကိုပြစိတ်ကတော့အများလာတာပေါ့နောက်တစ်ခုကဟိုလူနေမှုအစင်းတက်မှာလည်းမီးလာတဲ့အချိန်ကျတော့ဥပမာတမင်းကိုချက်ထားတယ်ကြာတမင်းကိုချက်ထားပြီးတော့ဟိုမီးရပြတ်သွားဆိုအဲ့တမင်းဟိုကြီးကကြောက်တုမနဲ့ပေါ့အဲ့လိုမျိုးပုံစံဖြစ်လာတာပေါ့ဟိုလူတန်းစီနေနိုင်တဲ့လူဆိုရင်တော့မပြောမဆိုလို့မလဲတချို့ဟာတွေကျတော့မဆွေးမပြေပေါ့နော်တချို့ကတော့လည်းတေးလို့တည့်ရစားတွေပြားတာပေါ့
ရှမ်းပြည်မြောင်းပိုင်းလာရှိုးမြို့မှာဆိုရင်လေလျှက်စမီရခြင်းကတနေ့ကိုဖြန်းဖြန်း3နာရီလောက်သာရှိတယ်လို့ဒေသခံတွေကပြောပါရယ်လူမှုကွန်ရက်ပေါ်မှာလျှက်စမီပေးမဲ့အချိန်ကိုရက်ွက်အုပ်စုအလိုက်ခွဲပြီးတော့တင်ပေးတာမျိုးတွေ့ရပေမဲ့အဲ့ဒီအချိန်တိုင်းလာတာမျိုးမဟုတ်ဘူးလို့ဆိုပါရယ်လျှက်စအစားထိုးသုံးရတဲ့လောင်စာတချို့နဲ့ကုန်ပစ္စည်းဈေးနှုန်းတွေလည်းအနည်းငယ်တက်တာမျိုးရှိတယ်လို့လာရှိုးမှာနေထိုင်သူတဦးကပြောပါရယ်
ပုံမှန်တော့မရှိပြတခါပေးရင်တော့3နာရီ4နာရီတခါလေးကျလဲကညာလုံးလာလိုက်တယ်3နာရီလောက်တော့ကြမ်းညာဖြစ်တယ်အဲနှစ်လ3လတော့ရှိပေါ့နော်ပုံမှန်မှဖြစ်တော့တာလေလူငယ်တွေရေမော်တာနဲ့ရေတင်ရတာဆိုတော့ရက်စင်နေလာတဲ့အချိန်ညတကောင်နဲ့ထကြပေါ့ရေတင်ကြပေါ့အဲ့လိုပေါ့ညလာလဲညထပြီးတော့လောက်ကြရတာပေါ့တက်ပြုတ်လဲအဲ့လိုပါပဲဒီသေးဆိုကဲဆိုအဲ့လိုမျိုးပေါ့ကြောင်းတုံးကြရတာပေါ့
မူဆန်တဲ့ကုတ်ไข่မျိုးတွေမှာလည်းလျှက်စမီပုံမှန်မရတာအချိန်ကြာပြီလို့ဒေသခံတွေကပြောပါတယ်။မိလာချင်းပုံမှန်မရှိလို့နေ့စဉ်စားတောက်ဖို့ချက်ပြုတ်တဲ့နေရာမှာလျှက်စမီအစားထိုးသုံးရတဲ့ဈေးတွေကလည်းအကုန်ကျများလာတယ်လို့ဆိုပါတယ်။နိုင်ငံတော်မျိုးကြီးတွေမှာပါလျှက်စမီပုံမှန်မရတာအချိန်ကြာလာပြီဖြစ်လို့ဒေသခံတွေကလျှက်စမီပေးချိန်ကျိုးပြီးသိရဖို့ကိုလည်းမျှော်လင့်နေကြပါတယ်ခင်ဗျာ
။ကောအောင်ပါရှင်ခုတော့နိုင်ငံတကာသတင်းဆောင်မတွေဖတ်ဆက်ရအောင်ပါ။အာဖရိကတိုက်ဂီနီပင်လယ်ကွေမှာတရုတ်တင်မော်တွေတရားမဝင်ငှားဖမ်းနေကြတာမလို့အနောက်အာဖရိကတိုက်နိုင်ငံတွေရဲ့ငှားဖမ်းလုပ်ငန်းစုတွေနဲ့ငှားတူလောင်သားတွေကိုတားဆီးပိတ်ပင်နေတဲ့အကြောင်းတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့တွေကပြောပါတယ်တရုတ်တရားမဝင်ငှားဖမ်းတာကိုနှိမ်နင်းဖို့ဂီနီပင်လယ်ကွေနိုင်ငံတွေဟာအခုနှစ်2022ခုနှစ်မှာအတူတူကပူးပေါင်းခဲ့ကြတာပါပြည်နေနိုင်ငံ Grand Popo မြို့ကလေးကနေ VOA သတင်းထောက် Henry Wickings သတင်းပေးပို့ထားတာကိုတော့အလိမ်မတင်ပြထားပါတယ်
အာဖရိကတိုက်ဂီနီပင်လယ်ကွေမှာငါးဖက်လုပ်ငန်းနဲ့အသက်မွေးဝမ်းကြောင်းပြုနေကြတဲ့တင်္ဂါတွေအခက်တွေ့နေကြပါဗျ။တရားမဝင်ငါးဖက်နာတွေအဓိကအားဖြင့်တရုတ်ပိုင်ငါးဖက်သင်းမော်တွေကြောင့်နှစ်စဉ်အမေရိကန်ဒေါ်လာ1ဘီလီယံကျော်ဆုံးရှုံးနိုင်တယ်လို့တောင်အာဖရိကလုံခြုံရေးလေ့လာရေးအကြံပေးအဖွဲ့ကဆိုပါဗျ။ဒီလိုငါးဖက်လုပ်ငန်းတွေအခက်ကြုံနေရလို့ဘီနီနိုင်ငံသားတင်္ဂါတွေတဦးကလည်းသူ့သမီးနဲ့ကိုဝင်ဆောင်စနီးကိုရှာဖွေကြွေးမွေးရတာပိုခက်ခဲလာတယ်လို့ဆိုပါဗျ။
အခုအချိန်ကဒေါ်တော်ဒုက္ခရောက်တယ်အခုငားရတာကအရင်ကတည်းအများကြီးကိုနဲသွားတယ်ဘာမှအရင်အတိုင်းကိုမဖြစ်တော့ဘူ
းအနောက်အာဖရိကတိုက်တိုဂိုနိုင်ငံနယ်စပ်နဲ့နှီးစပ်တဲ့ဘီနီနိုင်ငံရဲ့တံခါးမျိုးလေးဖြစ်တဲ့ Grand Popo မြို့မှာရာယာတိုရှူကိုမဟာရက်ရွာလူကြီးတစ်ယောက်ဖြစ်ပါတယ်ဒီမျိုးကလေးမှာငားဖမ်းမှုအခက်ခဲတွေကြုံတွေ့နေကြရတာကြောင့်ရဲရွာပြည်သူတွေဟာတခြားနေရာတွေမှာအလုရှာဖို့ထပ်သွားကြလို့အိမ်တွေတော်တော်များများလွတ်နေတယ်လို့သူကဆိုပါတယ်
။အဆရာကုသူနုမေလာမန်ရဒွန်
ပင်လယ်ပြင်မှာငါးဖန်းရင်တချို့သူတွေကငါးဖန်းနည်းပညာအပြည့်အဝမဖွံ့ဖြိုးသေးဘူး။အဲဒါကြောင့်ငါးတွေမရတော့တာ။နည်းပညာတိုးတက်မှုရှိမယ်ဆိုရင်တော့ကောင်းတာပေါ့။အခုကတငါးတဲ့တော်တော်များများကငါးဖန်းပိုက်သေးသေးလေးတွေသုံးဖန်းကြတော့ငါးဘယ်ရမလဲ
။ဂါနာနိုင်ငံမှာတရားမဝင်ငါးဖန်းသင်္ဘောတွေမှာဂါနာနိုင်ငံအလံလွှင့်ထူထားပေမဲ့ဒီသင်္ဘောတွေရဲ့90ရာခိုင်နှုန်းကတော့တရုတ်လူမျိုးပိုင်းနဲ့သင်္ဘောတွေဖြစ်တယ်လို့စုံစမ်းသိရှိရကြောင်းတဘာဝပတ်ဝန်းကျင်ဆိုင်ရာတရားမျှတရေးဖောင်ဒေးရှင်းကဆိုပါတယ်
။ There is an overwhelming call
အခြေခံကြတဲ့မြင်သာထင်သာရှိတယ်မဲ့စီမံမှုတွေလုပ်ဖို့တောင်းဆိုမှုတစ်ခုရှိပါတယ်။မော်တော်ကားတွေမှာလိုင်စင်နံပါတ်ပြားတွေရှိတယ်လို့မျိုးရိုးရိုးရှင်းရှင်းတက်ပြီးတော့ကျွန်တော်တို့နေတဲ့ ကဘာမြေကြီးပေါ်ကဆင်းရဲတဲ့လူတချို့စီကနေငါးခိုးယူနေတဲ့လူတွေကိုဖယ်ရှားဖို့အမှတ်သားတစ်ခုခုပါတဲ့ငါးဖန်းလေတွေကိုစီစဉ်ပေးတင်တယ်လေ
ဒီလိုတရုတ်ရဲ့တရားမဝင်ငါးဖန်းတာတွေဟာအနောက်နိုင်ငံတွေရဲ့မီဒီယာကောလာဟလတွေသာဖြစ်တယ်လို့တရုတ်နိုင်ငံပိုင်း Global Times သတင်းစာရဲ့စောင်းမတစ်ပုဒ်မှာပြီးခဲ့တဲ့နှစ်ကညင်းဆိုထားပြီးပင်လယ်ရေနဲ့ငါးဖန်းသင်္ဘောတွေကိုပေကျင်းကတင်းတင်းကြပ်ကြပ်ကြီးကြပ်ခဲ့တယ်ဆိုပြီးအကြိမ်ကြိမ်ညင်းဆိုခဲ့ပါတယ်ဥရောပငါးဖန်းလုပ်ငန်းထိန်းချုပ်ရေးအေဂျင်စီ EFCA ရဲ့ပံ့ပိုးမှုနဲ့ဘီနင်ဂါနာနဲ့တိုဂိုနိုင်ငံတို့ဟာပင်လယ်ပြင်မှာပူးတွဲကင်းလဲတာတွေနဲ့သတင်းအချက်အလက်မျှဝေတာတွေကိုပူးပေါင်းလှုပ်ဆောင်ဖို့ Accra Center ကနေတဆင့်2022ခုနှစ်မှာသဘောတူခဲ့ပါတယ်။ဒါပေမဲ့အေဂျင်စီရဲ့အမှုဆောင်ဒါရိုက်တာကပူပြီးအားထုတ်မှုတွေလုပ်ဖို့လိုအပ်တယ်လို့လည်းဆိုပါတယ်
။ Legislation Operations
ဥပဒေပြုရေးလုပ်ငန်းဆောင်ရွက်ရေးလေ့ကျင့်ရေးနဲ့ပူးပေါင်းဆောင်ရွက်ရေးတွေမှာအဓိကတော့ချက်ကတရားမဝင်ငါးဖန်းတဲ့သူတွေအတွက်နောက်ဆက်တွဲစိုးကြိုးပြစ်ဒဏ်တွေရှိဖို့တေချာအောင်လုပ်ဖို့ပါပဲ
။တင်ကားတဲ့ဂျူဖရာအတွက်ကတော့သူ့မိသားစုကိုရှာကြွေးခြင်းရုံပါ
။ဒေနမနီနာဂျန
်ကျွန်တော်တို့မျှော်လင့်ချက်နဲ့အသက်ရှင်နေတဲ့ပူကောင်းလာမယ်လို့မျှော်လင့်ပါတယ်
။ပူရဲကင်းလက်အဖွဲ့တွေကငါးခိုးဖန်းတဲ့သူတွေကိုစောင့်ကြည့်ကူညီပေးနေပုံရပြီးငါးတူလောင်ရေးမှလည်းတိုးတက်မှုအရေးယောင်နေတွေ့ရတယ်လို့တချို့ငါးဖန်းသမားတွေကတော့ VOA ကိုပြောပါတယ်ရှင်။ကျမအလေးပါပါ။
အလေးမှတင်ပြသွားရပါရှင် VOA မြန်မာပိုင်းရဲ့အင်ကနေမနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့မလေးရှားဘက်ကသတင်းဖက်ဆက်ရအောင်ပါ။မလေးရှားဝန်ကြီးချုပ်တဲ့ Anwar Ibrahim ရထူးတာဝန်ယူပြီးချင်းမှာပဲပြည်သူတွေရဲ့စံတမ်းမှုနဲ့ရင်ဆိုင်ကြုံတွေ့နေရပါတယ်။ COVID ကရောဂါခရီးကြောင့်စီးပွားရေးဖွံ့ဖြိုးမှုအရှိန်လျှော့ချလာနေတာကိုပြန်လည်ဦးမော်လာအောင်ဝန်ကြီးချုပ်တဲ့ကဆောင်ရမ်းမယ်လို့မလေးရှားပြည်သူတွေကမျှော်လင့်နေတာပါ။ကိုလာလမ်ဘူကနေ Dave Cronibam တင်ပြပို့ထားတာပါတယ်ဆက်ပြီးတော့ရှူစားနာစင်ပါရှင်အသက်3နှစ်အရွယ်အမွာကလေးနှစ်ယောက်ရှိတဲ့ Leo နဲ့ Chan Sin တို့စနေမောင်နှံအဖို့မနှက်စာကိုမပုံမပင်စားနေရတော့မဟုတ်ပါဘူးမိဘတိုင်းကြုံရတဲ့ပုံမှန်စိတ်ဖိစီးမှုမျိုးမဟုတ်ပဲစီးပွားရေးအချက်အတဲနဲ့ပါကြုံနေကြရတာဖြစ်ပါတယ်ကုံစည်နှုံးတွေတက်လာတဲ့အတွေ့အလက်အလက်ဝင်ငွေရှိတဲ့သူတို့မိသားစုမှာစားတော့ဆိုင်ထွက်စားတာမျိုးလို့မလိုအပ်ပဲငွေကုန်တာမျိုးမဖြစ်အောင်တတိထားနေရတာပါ Leo Lim ကအခုလိုပြောပါတယ်
We are actually trying our best.
ရှိတဲ့ဝင်ငွေလေးနဲ့ပဲအလင်းမီအောင်မနှဲကိုလုတ်ကင်နေရပါတယ်
။မိသားစုစားစရိတ်ကအရင်နှစ်တက်ဆိုင်30ရာခိုင်နှုန်းလောက်တက်လာတယ်လို့လီယိုကပြောပါတယ်။မလေးရှားနိုင်ငံအခြေဆိုင်စားသုံးစုဆိုင်ရာပညာရင်းနဲ့သုတေသနလုပ်ငန်းအဖွဲ့ရဲ့အဆိုအရပြီးခဲ့တဲ့3လအတွင်းနှွားနှုတ်ဈေးတွေက20ရာခိုင်နှုန်းတက်လာပြီးတချို့ဟင်းနီဟင်းရွက်ဈေးတွေက4-5ဆတက်လာပါတယ်။ပြီးခဲ့တဲ့6လလောက်အတွင်းဖွက်သားဈေးတွေကလည်း25ရာခိုင်နှုန်းအထိတက်လာတာပါ။လီယိုရိုလိုမိသားစုတွေအတွက်တော့အတော့ကိုအထိနာပါတယ
် Most of us are struggling
ပြည်သူအများစုကတော့အတော့ကိုရုန်းကန်နေရပါတယ်လူလက်တန်းစားတွေတောင်ရုန်းကန်နေရတာပါကုန်စည်နှုန်းကြီးတဲ့တံကိုကျွန်တော်တို့စပြီးခံစားနေရပါပြီ
ကုန်စည်နှုန်းကျဆင်းပြီးတော့ COVID-19 ကြောင့်စီးပွားရေးအထိနာနေတဲ့မလေးရှားနိုင်ငံမှာကုန်စည်နှုန်းကျဆင်းလာအောင်ဝန်ကြီးချုပ်တဲ့ Anwar Ibrahim ကဆောင်ရွက်ပေးနိုင်မယ်လို့လီယိုရိုလိုပြည်သူတွေကမျှော်လင့်နေတာပါ
They do have a lot of
ဒီလိုမဲဆန္ဒရှင်တွေကိုတက်တည်ပြတဲ့အနေနဲ့သူတို့ကိုယ်တိုင်လောက်ကင်ပြရမယ့်ကိစ္စအတော်များများရှိပါတယ
်။ Sunway တက်တို့ကနိုင်ငံရေးတိတ်ပံပါမောက်ခဝမ်ချီဟွတ်ကအခုလိုသုံးသပ်ပါတယ
် Dealing with economy is
Anwar Ibrahim အတွက်အရေးကြီးဆုံးလုပ်ရမှာကစီးပွားရေးကိစ္စကင်တွယ်ဖို့ဖြစ်ပါတယ်။လမ်းတွေပေါ်မှာမြင်နေရတဲ့တာမန်ပြည်သူတွေကဒီအစိုးရလက်ထက်အတွင်သူတို့ဘဝတိုးတက်ကောင်းမွန်လာသလားဆိုတာစောင့်ကြည့်တိုင်းတာအကဲဖြတ်ကြမှာဖြစ်ပါတယ
်။နိုင်ငံတွင်းကဆင်းရဲသောလူရန်စားတွေဆဝနရေးအထောက်အကူဖြစ်အောင်အစိုးရထောက်ပံ့ခြင်းအစီအစဉ်ပြန်ဆဖို့နဲ့လူလက်တန်းစားတွေအပေါ်ဝင်ငွေခွန်ကောက်ခံမှုကိုလည်းယာယီဆိုင်းငံ့ပေးထားဖို့ပါမောက်ခဝန်ကမျှော်လင့်နေတာပါ။အဲ့ဒီအတွက်ကုန်ကြစိတ်တွေကို2018ခုနှစ်ကရုပ်သိမ်းခဲ့တဲ့စားသုံးကုန်တွေအပေါ်အခွန်ကောက်ခံမှုအစီအစဉ်ကိုဝန်ကြီးချုပ်အန်မအစိုးရလက်ထက်ပြန်လည်ကျင့်သုံးမယ်လို့ပါမောက်ခဝန်ကခန့်မှန်းပါတယ်။ဒါပေမဲ့လည်းအရင်ကကောက်ခံခဲ့တဲ့နှုံးထတော်နေမယ်လို့လည်းသူကယူဆပါတယ်
။ Now none of this would be
အဲ့လိုလုပ်ကြမယ်ဆိုရင်တော့လူမှုဘဝတိုးတက်လာတယ်လို့ပြည်သူတွေခံစားရမှာမဟုတ်ပါဘူး။ဒါပေမဲ့ပြည်သူဘက်မှာအစိုးရရှိတယ်ဆိုတော့ခံစားချက်ရှိနေဖို့ကအရေးကြီးပါတယ်။အစိုးရဘက်ကလည်းသူတို့ဘာလို့ရမလဲဆိုတာသိပါတယ်
။အနော်ကအစိုးရအနေနဲ့တဘာဝဘေးအန္တရာယ်ကြီးတွေနဲ့လည်းမကြခင်ကြုံရနိုင်ခြင်းရှိနေတာပါ။ဒီခေတ်ကတနေ့လောက်ကမိုးရာသီအတွင်းကြုံခဲ့ရတဲ့ရေကြီးရွှမ်းမှုမျိုးတွေပြန်ပြီးတော့ပေါပေါလာမှာကိုလည်းဆိုရင်မှုတွေရှိနေတာပါ။အဲ့ဒီဖြစ်ရမှာလူ90ထက်မနည်းသေဆုံးပြီးတသိန်း1000ကျော်နဲ့ရပြောင်းရွှေ့ခဲ့ရတယ်လို့ထိခိုက်ပျက်စီးမှုတန်ဖိုးကဒေါ်လာ 1.5 ဘီလီယံအထိရှိခဲ့တာပါ
။ Well if there's going to be another massive
ရေကြီးရွှမ်းမှုနဲ့ထပ်ကြုံရမယ်ဆိုရင် အန်ဝါအစိုးရဘက်ကအရေးပေါ်တုံ့ပြန်ဆောင်ရွက်မှုတွေလိုအပ်နေသူတွေအတွက်ရိခါပစ္စည်းတွေပို့ဖို့ကိစ္စကိုထိရောက်စွာဆောင်ရွက်နိုင်မှဖြစ်ပါလိမ့်မယ်ဒီလိုမှမလုပ်နိုင်ဘူးဆိုရင်တော့သူ့အစိုးရရဲ့လုပ်ရည်ကိုင်းရေးပေါ်အပြင်းထန်မေးခွန်းထုတ်ကြပါလိမ့်မယ
်ဒါကြောင့်လဲရေကြီးရဲ့ရှမ်းမှုပဲဖြစ်ဖြစ်နေ့စဉ်လူမှုဘဝလိုအပ်ချက်တွေနဲ့ပတ်သက်လို့ပဲဖြစ်ဖြစ်မလေးရှားအစိုးရအနေနဲ့ထိရောက်စွာကင်တွယ်နိုင်တယ်ဆိုတာကိုသက်သေပြနိုင်ဖို့တော့အထူးလိုအပ်တာဖြစ်ပါတယ်အခုလိုကျမတို့ VOA မြန်မာပိုင်းကထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးတော့သောသားရှင်တွေအနေနဲ့အကြံပေးလို့ရဲစာရေးသားတောင်းဆိုလို့ရဲဆိုရင်တော့ကျမတို့ရဲ့ email လိပ်စာ barmis@voanews.com ကိုစာရေးသားဆက်သွယ်နိုင်ပါတယ်တိတိချင်းတောင်းဆိုလို့ရဲရင်ဖွင့်စာရေးပေးဖို့လို့ရဲဆိုရင်လည်း VOA ရဲ့ဒီFacebook Messenger အနေနဲ့ရေးသားပေးဖို့နိုင်ပါတယ်ရှင်။အခုတော့ Australia ကထောက်လှမ်းရေးဌာနမှာအမျိုးသမီးပထမဆုံးအမျိုးသမီးအကြီးအကဲခန့်အပ်မဲ့တင်ပြချင်ပါတယ်။အကြီးရန်အစိုးရဝန်ထမ်းဟောင်းအမျိုးသမီးတဦးကို Australia ရဲ့ပြပထောက်လှမ်းရေးဌာနရဲ့ပထမဆုံးသောအမျိုးသမီးအကြီးအကဲအဖြစ်ခန့်အပ်ဖို့ရှိနေပါတယ်။ Kerry Hartland ကလာမဲ့ February လတဲ့ Australia လျှို့ဝှက်ထောက်လှမ်းရေးဌာန ASIS ရဲ့ညွှန်ကြားရေးမှူးချုပ်ဖြစ်လာတော့မှာပါ။ Sydney မြို့ကနေ Field Master ပေးပို့တဲ့တင်ပြကိုတော့ကိုညာဝင်းအောင်ကဆက်ပြီးတော့တင်ပြထားပါတယ်။
လိမ်မိုင်းဆိုင်ရာထိပါကျူးလွန်မှုဆွဆွဲချက်တွေအရှုတ်တော်ပုံတွေဖြစ်ခဲ့ပြီးတဲ့နောက်ပိုင်းဩစတြေးလျပြည်ထောင်စုလွှတ်တော်တွင်လုပ်ငန်းခွင်အလေးအထတွေပြုပြင်ပြောင်းလဲမှုကိုကယ်ရီဟတ်လန်ကလက်တလောကြီးကြပ်ဆောင်ရွက်ခဲ့သူပါသူမဟာအတွေ့အကြုံရင့်ကျက်တဲ့အစိုးရဝန်ထမ်းတူဦးဖြစ်သလိုသတင်းတောက်ဟောင်းတူဦးလည်းဖြစ်ပါတယ် ASIS လျှို့ဝှက်ထောက်လှမ်းရေးအဖွဲ့ကိုတာဝန်ယူလုပ်ဖို့ရွေးချယ်ခံရတဲ့ပထမဦးဆုံးသောအမျိုးသမီးဖြစ်ပါတယ်အရင်တာဝန်ယူခဲ့ဘူးသူတွေလိုလက်နက်ကင်အဖွဲ့နဲ့အကျွမ်းတဝင်ရှိတာမျိုးနိုင်ငံရေးချားကိစ္စမှာကင်တွယ်ဘူးတာမျိုးသူမှမှမရှိပေမဲ့ Heartland က2017နဲ့ဆက်ခွန်ကြား ASIO ခေါ်ပြည်တွင်းထောက်လှမ်းရေးအဖွဲ့ရဲ့ဒုတိယညွှန်ချုပ်တာဝန်ကိုထမ်းဆောင်ခဲ့တာပါသူမအနေနဲ့အကောင်းဆုံးဗျူဟာတွေလုပ်ငန်းနဲ့လူပုဂ္ဂိုလ်ဆိုင်ရာဦးဆောင်မှုကိုပေးရင်သူ့အခန်းကဏ္ဍအသစ်ကိုလှုပ်ဆောင်သွားမယ်လို့ယုံကြည်ကြောင်းဩစတြေးလျဝန်ကြီးချုပ် Anthony Albanese ရဲ့ဒီလအစောပိုင်းထုတ်ပြန်ချက်မှာပြောခဲ့ပါတယ် William Stoss ဟာဩစတြေးလျအမျိုးသားတက္ကသိုလ်အမျိုးသားလူညုံရေးကောလိပ်ရဲ့မူဝါဒရေးရာဒါရိုက်တာဖြစ်ပါတယ် ASIS ထောက်လှမ်းရေးအဖွဲ့အတွက်အခြေခံကြတဲ့အပြောင်းလဲတွေလုပ်ဖို့ Heartland ကိုတာဝန်ပေးခဲ့တာလို့သူက VOA ကိုတင်င်းလာနေမှာပြောပါတယ
် The operational environment necessitates that the work of ASIS has to change I mean we've come
ASIS အဖွဲ့ရဲ့လုပ်ငန်းခွင်သဘာဝကိုပြောင်းလဲပြစ်ဖို့လိုပါတယ်ဆိုလိုတာက ASIS ဟာ20လောက်ဂရိရှားလျှို့ဝှက်ထောက်လှမ်းရေးအဖွဲ့SIS နဲ့အနီးကပ်လက်တွဲလှုပ်ဆောင်လာသလိုအရှေ့လေပိုင်းကစစ်သွေးကြွနှိမ်နှင်းရေးနဲ့အကြမ်းဖက်မှုတိုက်ဖျက်ရေးမှာအမေရိကန်ထောက်လှမ်းရေး CIA ရဲ့လွှမ်းမိုးမှုလည်းရှိနေခဲ့တာပ
ါအခုတော့ဩစတြေးလျပြည်ပထောက်လှမ်းရေးအဖွဲ့အနေနဲ့တရုတ်နိုင်ငံပေါ်ပူအာယုံဆိုင်လှုပ်ဆောင်ဖို့ဖြစ်လာတယ်လို့ Stocks ကထပ်ပြောပါတယ
် We're very firmly shifted to an operating environment whereASIS's work needs to be much closer to home.
ကျွန်တော်ထင်တာကတော့အင်အားအကြီးဆုံးနိုင်ငံဖြစ်လာဖို့တရုတ်နဲ့အမေရိကန်ကြားပြိုင်ဆိုင်မှုမှာဘာကိုအဓိကထားမလဲဆိုတဲ့ထောက်လှမ်းရေးသတင်းအချက်လက်စုဆောင်းပုံချင်းကခွာခြားပါတယ်။အဲ့ဒီတော့အန်နီယယ်တွေကာကွယ်တားဆီးရေးမှာကိုယ်နိုင်ငံရဲ့လိုအပ်ချက်နဲ့အနီးစပ်ဆုံးဖြစ်လာစေဖို့ ASIS အဖွဲ့လုပ်ငန်းလေပတ်မှုအပိုင်းကိုပြက်ပြက်သားသားပြောင်းလဲဖို့တိတ်အရေးကြီးပါတယ
်။ဩစတြေးလျရဲ့ထောက်လှမ်းရေးဌာနတစ်ခုဖြစ်တဲ့Australian Signal Directorate ASD ရဲ့ညွှန်ကြားရေးမှူးချုပ်ကလည်းအမျိုးသမီးဖြစ်ပါတယ်။2020ပြည့်နှစ်မှာခန့်အပ်ခံရတဲ့ Rachel Noble ဟာ ASD ရဲ့ပထမဦးဆုံးသောအမျိုးသမီးညွှန်ချုပ်ဖြစ်ပါတယ်။တခြားနိုင်ငံတွေမှာလည်းအကြီးတန်းထောက်လှမ်းရေးယာတူးတွေအတွက်အမျိုးသမီးတွေကိုခန့်အပ်ထားပါတယ်။အမေရိကန်အမျိုးသားထောက်လှမ်းရေးဌာနရဲ့ပထမဦးဆုံးအမျိုးသမီးအကြီးအကဲဖြစ် Everhain ကို2021မှာလွှတ်တော်ကအတည်ပြုခဲ့ပြီးအီတလီနိုင်ငံမှာတော့ပထမဦးဆုံးအမျိုးသမီးထောက်လှမ်းရေးအကြီးအကဲဖြစ်တမ်မကြီးဟောင်းအဲလစ်ဘက်တာဘာလူနီကိုမနစ်ကတာဝန်ပေးအပ်ခဲ့ပါတယ်ခင်ဗျာ
။ကိုညာဝင်းအောင်ပါရှင်မကြခင်မှာတော့အပစင်ကနာတွေကိုဆက်တိုက်ထုတ်လင့်သွားဖို့ရှိပါတယ
်။ VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမြန်မြန်ငန်းတို့ကိုကြည့်ရှုကြရပါမှာပါ Lurumay Sui Yotan Lango Penyu Jishu Jine Suin U-Delta 70B Asia Bin Juru Channel Diyate Damom Ho Tancom 6 Juru Channel Diyana Setonugani Penyu Jishu Namae Juru Penyu Mu Udeze Chalaku Vue Myanmar Internet Samyanane Vue Myanmar Facebook Samyanaroma Popya Tawareshi Nyamana Yenga Piyayita Dresi Dremane Pupi Namo Lurumay Sui Ayao Lakewari No
မင်္ဂလာမနက်ခင်ပါသောတာရှင်များရှင်ဖီအိုအေမြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့မနက်ပိုင်းသုံးလွင့်ချက်တွေကိုမနက်6နာရီနေ့ခုနှစ်နာရီထိလိုင်းတို့မီတာ30နဲ့40နဲ့လိုင်းလံမီတာ196နဲ့နေပါတယ်အခုဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့သတင်းထောက်မဆုစီးပွားရေးဘလော့ဂါရေးပြောသမျှနဲ့တက်တန်ရောင်သတင်းလွှာစားတဲ့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်သွားဖို့ရှိပါတယ်အရင်ဆုံးတော နေတာကိုမဆုံးဖြတ်သေးပဲဆက်ပြီးတော့ဆိုင်းငံ့ထားဖို့သဘောတူလိုက်တာဟာမြန်မာစစ်ကောင်စီကကုလသမဂ္ဂကိုမတိုးနိုင်ဘူးဆိုတာပြသနေတယ်လို့မြန်မာအရေးသုံးသပ်သူတွေကထောက်ပြကြပါတယ်။မြန်မာတပ်အမတ်ကြီးဦးကျော်မိုးထွန်းကုလမြန်မာအမြဲတမ်းကိုယ်စားလှယ်အဖြစ်တနစ်ဆက်လက်တာဝန်ယူခွင့်ရတာဟာမြန်မာအရေးအတွက်ဘလို့တက်ရောက်မှုရှိနိုင်မှာတလဲ။ရန်ကုန်ကပေးပို့လာတဲ့သတင်းထောက်မဆုကိုတော့မအေးတနာကျော်ကတင်ဆက်ထားပါတယ်။
ကလာသမဂ္ဂအထွေထွေညီလာခံ Credential Committee ကမြန်မာနိုင်ငံကိုစားပြုမှုအငင်းပွားနေတာကိုမဆုံးဖြတ်သေးဘဲနဲ့ဆိုင်းငံ့လိုက်တာမို့လက်ရှိတမ်မကြီးဦးကျော်မိုးထွန်းကတနစ်တာဆက်ပြီးတော့တာဝန်ယူခွင့်ရလိုက်တာပါမြန်မာစစ်ကောင်စီကတော့ဦးကျော်မိုးထွန်းကိုနိုင်ငံဝင်တဲ့အဖြစ်ကနေထုတ်ပယ်ခဲ့ပြီးဖြစ်တာမို့မြန်မာနိုင်ငံကိုကိုစားမပြုနိုင်တော့ဘူးလို့ညင်းကျက်ထုတ်နေပါတယ်ဒါမဲ့လည်းတမ်မကြီးဦးကျော်မိုးထွန်းကနောက်ထပ်တနေ့တာဝန်ထမ်းဆောင်ခွင့်ရလိုက်တာမို့မြန်မာစစ်ကောင်စီအတွက်တော့ဒါဟာကုလသမဂ္ဂမျက်နှာစာမှာထင်သလိုမပေါင်းနိုင်ဘူးဖြစ်သွားရင်လို့မြန်မာအရေးလေးလာသူဦးရထွန်းကသုံးသပ်ပါတယ်
။ NLD အစိုးရလက်ထက်ကလေးကဦးကျော်မိုးထွန်းကမြန်မာနိုင်ငံကိုကိုစားပြုတဲ့ကုလသမဂ္ဂကိုယ်စားလှယ်ပေါ့။အဲ့ဒီအနေထားကနေပြီးတော့အာဏာသိမ်းပြီးတဲ့အခါကျတော့အစာထိုးလွှတ်လိုက်တဲ့ဟာကိုလည်းကုလသမဂ္ဂကအသိမှမပြုဘူး။ငိုရှိထားပြီးသားဦးကျော်မိုးထွန်းကလည်းနတ်ဆက်ကကိုသူကိုစားမပြုဘူးဆိုပြီးတော့အကျညာလိုက်တဲ့အခါကျတော့အရင်ဆိုရဘဲဆက်ပြီးတော့အတိမတ်ပြုနေတဲ့သဘောပေါ့နော်ပြည်သူလူထုရွေးကောက်တင်ပြောထားတဲ့အဆိုရဘဲဆက်ပြီးတော့အတိမတ်ပြုနေတဲ့သဘောသို့တော်လည်း NUG အဆိုရကိုအတိမတ်ပြုတယ်လို့လည်းမဟုတ်ပြန်ဘူးအဲကုလသမဂ္ဂရဲ့သဘောကဆိုတော့ဒါကနတ်ဆက်ကအဆိုရအတွက်တော့ဒီကုလသမဂ္ဂမှာတော့အဲမြန်လကောင်းမရဘူးဆိုတဲ့အနေထားပေါ့
2021ခုနှစ်စစ်တပ်အာဏာသိမ်းပြီးတဲ့နောက်လက်ရှိတမ်မကြီးဦးကျော်မိုးထွန်းဟာအာဏာသိမ်းစစ်ကောင်စီကိုလက်မခံဘဲရွေးကောက်ခံအစိုးရကိုသာအတိအမှန်ပြုရဲဆိုပြီးတော့ရက်တည်ခဲ့တာပါဒါကြောင့်လည်းစစ်ကောင်စီဘက်ကဦးကျော်မိုးထွန်းနေရာမှာဗိုလ်မှူးကြီးအောင်သူရင်ကိုအစာရောတတ်မှတ်ပေးဖို့ကုလသမဂ္ဂကိုအမြင်စင်းတင်သွင်းပါတယ်ဦးကျော်မိုးထွန်းကိုလည်း NUG မြို့သားညညရဲ့အစိုးရကိုလက်ခံနဲ့အကြမ်းဖက်ပုံမှန်တွေနဲ့ဆွဲချက်တင်ပြီးတော့အစိုးရဝင်တဲ့အဖြစ်ကပယ်ဖျက်ချောင်းစစ်ကောင်စီကကျင်းကြပါသည်။ဒါမဲ့လည်းအနောက်နိုင်ငံအများစုနဲ့ကုလသမဂ္ဂကတော့ဦးကျော်မိုးထွန်းကိုပဲနိုင်ငံကိုယ်စားပြုတမ်းမတ်ကြီးဖြစ်နေအသေးအမှတ်ပြုဆက်ဆံခဲ့ကြပါသည်။နိုင်ငံကိုယ်စားပြုမှုကိုစီစဉ်လက်ခံတဲ့ကုလသမဂ္ဂအထွေထွေညီလာခံရဲ့ Credential Committee ကလည်းမြန်မာကိုစားပြုမှုအငင်းပွားချက်ကိုမဆုံးဖြတ်ဖဲနဲ့ဆိုင်းငံ့ဖို့သဘောတူထားတာမို့ဦးကျော်မိုးထွန်းကပဲမြန်မာတမ်မတ်ကြီးဖြစ်နေဆက်ရှိခွင့်ရနေတာဖြစ်ပါတယ်။ဒါမဲ့လေဦးကျော်မိုးထွန်းအနေနဲ့လက်တွေ့ကုလသမဂ္ဂထဲမှာမြန်မာနိုင်ငံကိုစားပြုပြီးတော့ဆွေးနွေးခွင့်မရဘူးလို့မြန်မာရေးလေးလာသူဒေါက်တာဆိုင်းကြည်စင်စုကယူဆပါတယ်။
မြန်မာနိုင်ငံမှာကိုစားပြုရဲ့အစိုးရကိုအတိအမှတ်ပြုဖို့ခက်ခဲနေတယ်ရဲ့အဲ့အတွက်ကြောင့်မို့ဒီ credential အရေးလက်ခံပြီးသားဖြစ်တဲ့ဦးကျော်မိုးထွန်းကိုပဲဆက်ထားရတယ်ဆိုတဲ့သဘောပေါ့ဒါပေမဲ့နိုင်ငံကိုစားပြုဆွေးနွေးခွင့်တော့မရှိဘူးဆိုတဲ့သဘောမျိုးမြန်မာနိုင်ငံကိုစားပြုပြီးတော့ပြောဆိုဆွေးနွေးရဲ့အပိုင်းမှာကန့်တမှုရှိနေတယ်လက်ရှိအနေအထားမှာမြန်မာနိုင်ငံရဲ့အကျက်တဲအဓိကဖြစ်နေတဲ့မြန်မာနိုင်ငံအစိုးရဘာတူလဲဆိုတဲ့အဖြေကအခုထိမထွက်သေးဘူးဆိုတဲ့သဘောအဲ့အတွက်ကျွန်တော်တို့ရှေးရှောင်ဒီနိုင်ငံတကာရေးရာမျက်နှာစာတွေမှာဒီလိုမျိုးအတိမတ်ပြုခံရဖို့အတွက်လုံးစရာအလုပ်တွေအများကြီးကျန်နေသေးရဲ့ဆိုတဲ့သဘောတော့ရှိပါတယ
်။ဒါမဲ့လည်းအဲ့လိုမျိုးကိုစားပြုမှုဆိုင်းငံ့ထားခံရတဲ့မနစ်ကလည်းယူကရိန်းရေးလိုမျိုးအရေးကြီးတဲ့ကမ္ဘာရေးကိစ္စရပ်တွေမှာတမကြီးဦးကျော်မိုးထွန်းကမြန်မာနိုင်ငံကိုစားပြုပြီးတော့ဆွေးနွေးခွင့်မဲပေးခွင့်တွေရှိနေကြတာပါ။
ဒါကြောင့်လည်းယူကရိန်းကိုရုရှားကျူးကျော်မှုရှုတ်ချတဲ့ကုလသမဂ္ဂဆုံးဖြတ်ချက်လိုမျိုးမှာမြန်မာကရုရှားကိုဆန့်ကျင်ပြီးတော့ထောက်ခံမဲ့ပေးထားပါတယ်ခရီးရှဲကော်မတီမှာကုလသမဂ္ဂလုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်အမေရိကန်ပြည်အောင်စုရုရှားတရုတ်ပါဝင်နိုင်ငံ၉နိုင်ငံပါဝင်ပါတယ်မြန်မာအရေးလေးလာသူဦးရဲထွန်းကတော့နိုင်ငံရေးအခြေအနေပြောင်းလဲပေါ်မူတည်ပြီးတော့နောက်ပိုင်းမှာနိုင်ငံကိုယ်စားပြုမှုအဖြစ်ထွက်လာနိုင်တယ်လို့ယူဆပါတ
ယ် NUG အနေနဲ့ကလည်းတနိုင်ငံလုံးကိုကိုယ်စားပြုခွင့်ရအောင်ဟိုနိုင်ငံရေးအရာပေါ့နော်နိုင်ငံသားမှာလည်းသူကစူးစမ်းနေတယ်ပေါ့ရုံးဖွင့်ခွင့်ပြုတာတို့ဘာတို့အဲ့ဒါမျိုးတွေတော့ရှိလာနေတာပေါ့နော်ဥရောပသမဂ္ဂတို့ဘာတို့ကလည်းအတိမတ်ပြုတာတွေဘာတွေတော့ရှိလာနေတာပေါ့ဒါပေမဲ့နိုင်ငံတစ်ခုချင်းအနေနဲ့အတိမတ်ပြုတာကတော့ဘူးတိမရှိသေးဘူးပြည်တွင်းမှာနိုင်ငံရေးအရာပြည်သူလူထုကိုဘယ်လောက်ကိုစားပြုနိုင်မလဲဆိုတော့ပြည်တွင်းကအခြေအနေတွေနဲ့ဆိုင်မှာပေါ့နှစ်ဖက်ကတော့ဒီအနေအထားကိုတော့စူးစမ်းနေကြတာပဲလေလက်ရှိမှာတော့နတ်ဆကကဒတိုင်းပြည်လုံးမှာရှိတဲ့အာဏာရန်တရားတွေကိုသူကထုတ်ကင်ထားတဲ့အနေအထားဖြစ်တာပေါ့သူ့အနေအထားကတော့အရင်ကလည်းနိုင်ငံအိန္ဒိယနိုင်ငံကြီးတွေရဲ့အပြိမပြုထားမှုကိုလည်းခံရတဲ့အဆိုရဖြစ်နေတာပေါ့နော်အဲဒီလိုဟိုအနေအထားမှာအပြောင်းလဲဖြစ်အောင်တော့ NUG ကစူးစမ်းနေတယ်လို့ပဲပြောရမှာပေါ့
ပြည်ဦးရနဲ့တာမကြီးဦးကျော်မထွန်းကို Credential Committee အစည်းအဝေးဆုံးဖြတ်ချက်မတိုင်ခင်တရက်ကတွေ့ဆုံမေးမြန်းခဲ့ရမှာယူကရိန်းကိုကူညီနေတယ်လို့မြန်မာပြည်သူတွေကိုလည်းကူညီဖို့ကုလသမဂ္ဂမှာပြောကြားခဲ့ပြီးယူကရိန်းရေးနဲ့ပတ်သက်လို့လည်းကုလသမဂ္ဂမှာထောက်ခံပြောကြားခဲ့ကြောင်းပြောပါတယ်မြန်မာရေးနဲ့ပတ်သက်ရင်ကုလသမဂ္ဂဘက်ကထိရောက်မှုမရှိတဲ့ပုံဝေဖန်ပြောဆိုတာတွေရှိနေလို့အခုလာမဲ့ကုလသမဂ္ဂရဲ့ဆောင်ရွက်ချက်တွေပေါ်မှာမြန်မာနိုင်ငံအနေနဲ့ဘယ်လောက်ထိမျှော်မှန်းလို့ရလဲဆိုတာလဲဦးကျော်မိုးထွန်းက viewing နဲ့တွေးဆမေးမြန်းချိန်မှာအခုလိုဖြေကြားခဲ့ပါတယ
်ကုလသမဂ္ဂလုံခြုံရေးကောင်စီမှာဆိုရင်လဲပေါ့နော်ဟိုကျွန်တော်တို့ UK ကဥဆောင်မြန်မာနိုင်ငံရဲ့ကိစ္စနဲ့ပတ်သက်ရင် UK ကအများနဲ့ ban holder ဖြစ်တယ်ပေါ့နော်အဲသူတို့ကဥဆောင်ပြီးတော့ဆုံးဖြတ်ချက်အဆိုမူကြမ်းတစ်ခုချမှတ်တိုင်ဖို့အတွက်ကိုအခုပေါ့နော်စူးစမ်းအဓိကတော့စူးစမ်းလာတာလွန်ခဲ့တဲ့ဒီ August လလောက်ထဲကတော့ကြိုးစားလာတာပေါ့နော်ဆိုတော့ဘာပြောပြောဒီမှာကတော့ဟို multilateral ဖြစ်တဲ့အတွက်ကြောင့်တချို့ဥစ္စာတွေကျွန်တော်တို့အခုဟိုအပီးဆိုတဲ့ဥစ္စာမျိုးနဲ့မဖြစ်နိုင်တဲ့ဥစ္စာတွေကတော့ရှိခဲ့ပါတယ်ပေါ့နော်အခုလည်းကျွန်တော်တို့ဒီ August လစလိုက်တဲ့ resolution တစ်ခုတင်နိုင်ဖို့အတွက်လှုပ်လာတဲ့ဥစ္စာအခုဆိုရင်တော့ပေါ့နော်ဘာပြောပြောရုပ်လုံးအတိုင်းအတာတစ်ခုထိပေါ်လာပြီလို့တော့ကျွန်တော်တို့ပြောလို့ရပါတယ်ပေါ့နော်အခုဆိုရင် UK ကနေပြီးတော့ဆုံးဖြတ်ချက်အဆိုမူကြမ်းတစ်ခုကိုကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်ကြားမှာတော့စပြီးတော့ဆွေးနွေးနေပြီဆိုတဲ့ဥစ္စာတော့ကျွန်တော်တို့ဟိုတိထားပါတယ်ပေါ့နော်ဆိုတော့ဘလို့ပုံစံမျိုးနဲ့ဒါကိုအတည်ပြုနိုင်မလဲနောက်ပြီးတော့အထူးသဖြင့်လုံခြုံရေးကောင်စီအဖွဲ့ဝင်တွေပေါ့နော်အထူးသဖြင့် permanent members 5ယောက်ရဲ့ယက်တီချက်ကဘလို့ရှိမလဲဆိုတဲ့ဥစ္စာတော့အော်ကျွန်တော်တို့စောင့်ကြည့်သွားမယ်အနေအထားမျိုးရှိပါတယ်အချမ်းပြင်းကတော့ something ပေါ့နော်ဒီစစ်ကောင်စီကိုဒီအချမ်းဖက်စစ်တပ်ကိုဖိအားပေးနိုင်တဲ့ဒီဆုံးဖြတ်ချက်အဆိုမူကြမ်းတစ်ခုအနာဂတ်မှာအမြန်ဆုံးထွက်လာနိုင်ဖို့အတွက်အားလုံးပူးပေါင်းပါဝင်ဆောင်ရွက်ပေးကြဖို့ပေါ့နော်အထူးသဖြင့်လုံခြုံရေးကောင်စီအဖွဲ့ဝင်တွေပူးပေါင်းပါဝင်ဆောင်ရွက်ပေးကြဖို့အဲဒီနေရာကနေတိုက်တွန်းလို့ပါတယ်ခင်ဗျ
ဥကြုံမိုးထွန်းဟာအကျန်းဖက်အဖွဲ့ကိုကိုစားပြုသူဖြစ်တယ်လို့ဆွဆွဲပြီးတော့အခုလိုဥကြုံမိုးထွန်းကဆက်ပြီးတော့တာမတ်ကြီးဖြစ်နေတာကကုလသမဂ္ဂအနေနဲ့အကျန်းဖက်မှုအပေါ်မှာအပြေးရရောက်တယ်လို့စစ်ကောင်စီကတုံ့ပြန်ထားတာပါမြန်မာနိုင်ငံမှာဆရာနာသိန်းနဲ့လောရက်ကိုဆန့်ကျင်ကြောင်းပြောဆိုထားတဲ့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းတာမတ်ကြီးဥကြုံမိုးထွန်းကိုစစ်ကောင်စီကနိုင်ငံတော်တစ်စပောက်ဖြစ်နေပြီးခဲ့တဲ့နှစ်ခရဲကဆွဆွဲထားတာပါဒါမဲ့လေ NUG အမျိုးသားညီညွတ်ရေးဆိုရနဲ့အာဏာသိမ်းစစ်ကောင်စီအကြားကုလကိုယ်စားလှယ်နေရာရရှိဖို့အားပြိုင်မှုတွေနဲ့တန်တမာရေးလုံးပတ်မှုတွေအကြားတမ်မတ်ကြီးဦးကျော်မိုးထွန်းကတော့ကုလအမြဲတမ်းကိုယ်စားလှယ်နေရာဖြစ်နေနောက်ထပ်တစ်နှစ်တာဝန်ထမ်းခွင့်ရလိုက်တယ်ဆိုတဲ့အကြောင်းဒီသတင်းပတ်ရဲ့သတင်းတောက်မှတ်စုဖြစ်နေတင်ဆက်လိုက်ပါတယ်ကျမအေးတနာကျော်ပါရှင်
ပါစင်တင်ဆက်နေကြသတင်းထောက်မဆူကိုကြားခဲ့ရတာပါရှင်ခုတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးချင်ပါတယ်မြန်မာပြည်ထွက်ထောပတ်တီတွေပြင်သစ်ဈေးကွက်မှာတွားရောက်ပြသတာမှာနိုင်ငံတကာဈေးကွက်ကဝယ်ယူရေးကံလန်ချက်တွေရရှိခဲ့ပါတယ်
မြန်မာအိနေဂျင်စီကွက်ကြီးတွေဖြစ်တဲ့တရုတ်နဲ့ထိုင်းကိုထောပတ်သည့်တင်ပို့ရောင်းချခွင့်မရဖြစ်နေတဲ့ပြည်ရင်ထောပတ်သည့်စိုက်ပျိုးထုတ်လုပ်သူတွေဥရောပစီးကွက်ကိုထိုးပေါက်နိုင်ရေးစူးစမ်းနေကြတာပါတနစ်ကိုတန်ချိန်ထောင်ချီစိုက်ပျိုးထွက်ရှိနေတဲ့ပြည်ရင်ထောပတ်သည့်တွေပြပတင်ပို့နိုင်ရေးမှာအားသာချက်အားနည်းချက်တွေတော့ရှိနေပါတယ်ဒီသတင်းမှစီးပွားရေးကဏ္ဍမှာမှတ်သင်ရေးထိုက်ကတင်ပြထားပါတယ်
ကျူရလေဆာဒေချူဘူဒီကျွန်တော်တို့ကံလန်းနာနေရှိတယ်ဗျ။အဲအဲ့ပွဲမှာလာပြီးမှကျွန်တော်တို့အရန်စိတ်ဝင်စားတဲ့နိုင်ငံတွေကတော့ဒူဘိုင်၊အိန္ဒိယ၊ထိုင်းအဲအနေနဲ့လာကံလန်းနာနေရှိတယ်။ကျွန်တော်တို့အိန္ဒိယကတော့တော်တော်စိတ်ဝင်စားတယ်။အဲ့တော့ကျွန်တော်တို့ပို့ဖို့ရလာတော့ရှိတယ်။ကျွန်တော်တို့လို့ဆိုကျွန်တော်တို့ commission တွေပို့ထားတယ်။အဲသူတို့နဲ့ဆွေးနွေးနေတာရှိပါတယ်ဗျ
။မြန်မာနိုင်ငံထောပတ်တီစိုက်ပျိုးထုတ်လုပ်တင်ပို့ရောင်းချသူများအတင်းရဲ့တွဲပက်အတွင်ရမှုကုချော်ဆူမင်းက VOE ကိုပြောပြခဲ့တာပါ။တရုတ်နဲ့ထိုင်းစစ်ကွက်ကိုတင်ပို့လို့မရဖြစ်နေခြင်းမြန်မာထောပတ်တီထုတ်လုပ်တင်ပို့ရောင်းချသူများအတင်းနောက်မြန်မာနိုင်ငံကစားတောက်ကုန်ထုတ်လုပ်ငန်းရှင်တချို့ပြင်သစ်နိုင်ငံပါရီမြို့တော်မှာအောက်တိုဘာလ15ရက်နေ့ကနေ19ရက်နေ့ထိကျင်းပတဲ့ SIAL Paris 2022ပြပွဲမှာထောပတ်တီနဲ့မြန်မာစားတောက်ကုန်တချို့ကိုတွားရောက်ပြသကြပါတယ် SIAL Paris ကုန်စည်ပြပွဲမှာတော့နိုင်ငံပေါင်း128နိုင်ငံကလာရောက်ပြသသူပေါင်း9000ကျော်ရှိခဲ့ကြောင်းပြပွဲ website ကဖော်ပြပါတယ်ပြပွဲလာရောက်သူ2သိန်းခွဲကျော်တဲ့မှာထက်ဝက်လောက်ကပို့ကုန်သွင်းကုန်သမားတွေဖြစ်ကြောင်းလဲ website မှာဖော်ပြပါတယ်ပြပွဲမှာမြမပြည်ရင်ထောပတ်တီမျိုးစိတ်ဖြစ်တဲ့အမရာနဲ့နိုင်ငံတကာဈေးကွက်မှာလူသည့်အများပြည်သားဖြစ်တဲ့ Hass ထောပတ်တီနှစ်မျိုးကိုပြသခဲ့ကြပါတယ်နိုင်ငံတကာကုန်သည်တွေရဲ့တုံ့ပြန်မှုကိုလဲမြန်မာနိုင်ငံထောပတ်တီစိုက်ပျိုးထုတ်လုပ်တင်ပို့ရောင်းချသူများအတင်းရဲ့တွဲဖက်အတွင်ရမှုကုကျော်ဆွမင်းကအခုလိုပြောပါတယ
်ကျွန်တော်တို့တင်ပို့ပွဲမှာကျွန်တော်တို့ပါသွားဖောက်လဲဆိုတော့အမရာဆိုတဲ့လူပြည်မျိုးကိုသွားဖောက်တယ်ကျွန်တော် Hass ကိုသွားဖောက်တယ်အမရာပူစားကောင်းတယ်သူ့တို့သူတို့နာမည်မပြည့်ရက်ကတချို့ကအကြံပေးတယ်မင်းတို့မဖောက်နဲ့ပါသူများပြည့်ရက်နာမည်ကိုပဲဖောက်ဆိုတော့ Hass ကိုပဲသူတို့ကအရန်အားတက်တယ်ဝယ်လက်တွေတော်တော်များများလဲဟတ်စကူပဲပြောကြတော့ဘာဖြစ်လို့လဲဆိုတော့စားသုံးသူရဲ့လိုအပ်ချက်ကိုပဲဖြည့်ရမှာ哦အဲ့တော့ကျွန်တော်တို့ဟတ်စကူပဲသွားတယ
်မြန်မာထောပတ်တီအရေးအသွေးကိုလည်းလက်ခံတယ်လို့သူကပြောပါတယ်မြန်မာနိုင်ငံမှာလက်ရှိထောပတ်တီစိုက်ပျိုးထုတ်လုပ်မှုမှာရိုးရိုးပုံမှန်စိုက်ပျိုးထုတ်လုပ်မှုကတစ်နှစ်ကိုတန်ချိန်1000ခွဲကနေ3000ကျော်ထွက်ရှိနေကြောင်းနဲ့ဂိုင်းဆက်စိုက်ပျိုးမှုထုတ်လုပ်မှုကတစ်နှစ်ကိုတန်1000ကနေ2000ထိထွက်နိုင်တယ်လို့ခန့်မှန်းကြောင်းအသင်းရဲ့အချက်လက်တွေကိုကိုကာပီကိုကျော်ဆူမင်းကပြောပါတယ်လက်ရှိထုတ်လုပ်မှုပမာဏကပြည်တွင်းမှာရောင်းချရတိတ်ပြီးအခက်အခဲမတွေ့သေးပေမဲ့နောက်ပိုင်းမှာအထွက်တိုးလာမှာကြောင့်ပြပဈေးခွက်ကိုထိုးဖောက်ထားနိုင်ရင်စိုက်ပျိုးတောင်သူတွေအတွက်အကျိုးဖြစ်ထွန်းစေမယ်လို့လည်းသူကပြောပါတယ်ကဘာထောပတ်တီဈေးကွက်ကိုထိုးဖောက်နိုင်ရေးကလွယ်ကူတဲ့ကိစ္စတော့မဟုတ်ပါဘူးလက်ရှိတရုတ်ဈေးကွက်ကိုတင်ပို့ခွင့်ရနေတဲ့အာဖရိကတိုက်ကကင်ညာနိုင်ငံဆိုရင်လည်းပြင်းထန်ပြပွဲမှာမြန်မာထောပတ်တီပြကန်းကိုလာကြည့်တယ်လို့ကိုကျော်ဆူမင်းကပြောပါတယ
်ကင်ညာနိုင်ငံအခုဖွံ့ဖြိုးတဲ့နိုင်ငံဖြစ်လာတယ်ပြီးရင်သူကထောပတ်တင်ပို့မှာအရင်တိုးတက်လာတယ်ပေါ့ဟိုမှာထိုင်းချိုင်းနာကိုပို့နိုင်တာတော့အင်းကိုပို့နိုင်တာတော့သူတို့အရင်ပို့နိုင်တယ်ပေါ့ဟုတ်နေတဲ့သူကဆိုရင်ပြနေကျွန်တော်တို့ကိုလာစုံစမ်းတာမျိုးရှိတယ်ဥပမာမဆူတူဟိုအမျိုးစုလဲသူတို့ကအရင်ကြီးရဲ့နိုင်ငံပေါ့ထုတ်ကုန်ကဥစားထောပတ်ဒီထုတ်ကုန်မှာပရမနံပါတ်၁ပေါ့နော်မဆူတူဆိုရင်သူတို့လာကြည့်ရဲ့
အာဖရိကတိုက်ကကင်ညာနိုင်ငံဟာဆိုရင်တနစ်ကိုထောပတ်ဒီတန်ချိန်8000လောက်ပြီးပတင်ပို့နေတာဖြစ်ပါတယ်တရုတ်ဈေးခွက်ကတော့2022ခုနှစ်ဩဂုတ်လမှာစတင်တင်ပို့တာဖြစ်ပြီးအာရှဈေးခွက်ကိုထောပတ်တီတင်ပို့တဲ့ပထမဆုံးသောအာဖရိကနိုင်ငံဖြစ်ပါတယ်။ကင်ညာကမိုဖမ်တတိယလံပို့ခိုလုပ်ငန်းရဲ့ထုတ်ပိုးမှုဆိုင်ရာမန်နေဂျာကလာရစ်ဝါဘူရီကအခုလိုပြောပါတယ
် Our biggest market right now for the Hass avocado is in Spain and also
Hass ထောပတ်တီအများဆုံးတင်ပို့နေရတဲ့ဈေးခွက်က Spain ဖြစ်ပါတယ်။ Netherlands ကိုတချို့တဝက်တင်ပို့သလိုအရှိအလဲပိုင်း Egypt နဲ့ Turkey တို့ကိုလည်းပို့ပါတယ်လို့သူမကပြောသွားတာဖြစ်ပါတယ်ထောပတ်တီဈေးခွက်ကြီးရှိနေတဲ့တရုတ်ကိုမြန်မာပြည်ကထောပတ်တီတင်ပို့ခွင့်မရဖြစ်နေတာကြောင့်လဲတခြားပြည်ပနိုင်ငံတွေကိုဈေးခွက်ရှာကြရတာဖြစ်ပါတယ်ကိုကျော်ဆွမင်းကအခုလိုပြောပါတယ်
အဲ
တရုတ်ကိုတရုတ်တို့ထိုင်းတို့ပို့ဆိုရင်ကျွန်တော်တို့မှာအာချီတူချီပေါ့ agreement လို့ရပါတယ်အဲ့ဒါတွေမရှိရင်ကျွန်တော်ကိုလိုမရပါဘူးအဲ့ဒါရှိခဲ့တယ်နော်ကျွန်တော်တို့ပို့နိုင်တဲ့အနေအထားဖြစ်မှာပါဒီဥစည်းကတော့ကျွန်တော်တို့အတွက်အကောင်းဆုံးအရန်တော့ကြီးပါတယ်ဒါပေမဲ့တရားဝင်ပြန်ပို့ခွင့်တော့လိုတာပဲမဟုတ်ရင်တော့ကျွန်တော်တို့ကအဲနေဆက်ပြဿနာတွေဆိုတော့မဖြေရှင်းနိုင်ဘူးတောင်းနေတဲ့အကျိုးမဖြစ်ဘူးလို့ကျွန်တော်ယူဆပါတယ်ချင်းချင်းစီကဲနေကောင်းပါဗျအချင်းချင်းစီကဲနေကြောင်းပါတို့တရုတ်နိုင်ငံလည်းထုတ်ထားတယ်သူအစိုးရချင်းagreement လုပ်မှာပဲကျွန်တော်တို့ပို့လို့ရပါနှစ်နိုင်ငံအစိုးရပဲနော်
မြမထောပတ်တီစိုက်ပျိုးထုတ်လုပ်သူတွေအနေနဲ့ပြည်ပဈေးကွက်တင်ပို့နိုင်ရင်မှာတော့ဖြည့်ရှင်းဆောင်ရွက်ဖွယ်တချို့လည်းရှိနေပါတယ်လို့သူကပြောပါတယ်ရှင
်။ဟုတ်ကဲ့ကျွန်တော်တို့ကတော့ပထမတစ်ချက်ကတော့ logistics ပိုင်းပေါ့နော်။အရင်ဝေးတဲ့အတွက် logistics ကုန်ကြမ်းဈေးကိုကျွန်တော်ထည့်ခဲ့ရမှာပေါ့။ဒုတိယတစ်ချက်ကတော့ကျွန်တော်တို့ဟိုပါရည်လဲဆိုအခုကမ္ဘာပေါက်ဈေးနဲ့ကျွန်တော်တို့ရှင်ရောင်းနိုင်မှာပေါ့နော်။ဒုတိယတစ်ချက်ကိုဥပ္ပယမယ်တတိယတစ်ချက်ကတော့ကျွန်တော်တို့မှာ export လုပ်ထားတဲ့အခွင့်အရေးမရှိတော့ဘောနော်ပုံစံမျိုးကိုကျွန်တော်တို့ပို့တဲ့အချိန်မှာကျွန်တော်အခွင့်အရေးမရှိတဲ့ဆုံးဆုံးလားဆိုတော့ဆိုရင်ဒီလိုရရှိတယ်အဲ့ဒါလေးတွေကိုကျွန်တော်တို့ပြင်ဆင်ပြီးရင်ကျွန်တော်ပို့ဖို့ကျွန်တော်ကြိုးစားမယ်ဗျ
ပတ်စင်တင်ဆက်နေကြမတငယ်ရဲ့စီးပွားရေးကဏ္ဍကိုကြားခဲ့ရတာပါရှင်ခုတော့ဘလော့ဂါပြည်ပြောသမျှအစီအစဉ်အလဲရောက်ပါပြီနာမကြားသူတွေဂီတတန်စင်တွေကိုခန်းစားနိုင်အောင်နည်းပညာနဲ့ဖန်တီးထားတဲ့ပစ္စည်းတွေရှိပါတယ်ဂီတတန်တစ်ခုချင်းစီရဲ့တုံခါမှုကိုနာမကြားသူရဲ့အရေးပြားကသစဉ်ဂီတတန်တွေအဖြစ်ပြောင်းလဲပေးတဲ့ကိရိယာတွေဖြစ်ပါတယ်တုံခါမှုနည်းပညာသုံးကိုမာဝတ်ဆင်ရတဲ့ကိရိယာတွေကြောင့်ဂီတဖျော်ဖြေပွဲတွေမှာနာမကြားသူတွေဂီတတန်စင်တွေကိုခန်းစားနိုင်ကြတဲ့အကြောင်းမဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ဆက်ထားပါတယ်
သောအနာမကြသူတွေမတန်ဆွမ်းသူတွေအတွက်အမှုပညာပွဲတော်တစ်ခုကို American ပြည်ထောင်စုနယူးယောက်မြို့မှာဇူလိုင်လကလုပ်ခဲ့ပါတယ်။တရုတ်ဆောင်ပညာပိုင်းဆိုင်ရာအဖွဲ့အစည်းကြီးဖြစ်တဲ့ Lincoln Center for the Performing Arts ကစီစဉ်တဲ့ပွဲတော်မှာနာမကြသူတွေအတွက် Disco ကပွဲ၊လက်ဟန်ပြသင်္ကေတနဲ့သချင်းလိုက်ဆိုပွဲ၊တန်စုံ TY ဖျော်ဖြေပွဲ၊ဂီတဖျော်ဖြေပွဲတွေပါဝင်ခဲ့ပါတယ်။တမန်သူတွေအတွက်ညဘက်ထွက်လဲစရာနေရာတွေပေါများလာတဲ့နယူးယောက်မြို့မှာမတန်ဆွမ်းသူတွေအတွက်ကတော့ညဘက်လဲစရာတွေကရှားလာတာပါ။
Nightlife for disabled people is extremely inaccessible. It's reflective of the general
ညဘက်ပွဲလမ်းသဘင်တွေကမတန်ဆွမ်းသူတွေအတွက်အတော်ကြီးကိုမရှိတာပါ။နယူးယောက်မြို့မှာရောတခြားမှာပါတော်တော်ကိုမရှိသလောက်ရှားပါလေ။ Night club တွေဆိုရင်တစ်ခါတလေသွားကိုသွားလို့မရတာပါ။မတန်ဆွမ်းသူတွေအတွက်တင်မဟုတ်ဖင်နဲ့အုံနောက်ဖွံ့ဖြိုးမှုပိုင်းမတူတဲ့သူတွေအတွက်လည်းမရှိပါဘူး။
ဒါကြောင့် Manhattan အရမရှိတဲ့ Lincoln Center ကြီးမှာဆွမ်းအားနာမကြားသူတွေမတန်ဆွမ်းသူတွေအတွက်သီးသန့်ဖျော်ဖြေတဲ့အမှုပညာပွဲတော်ကိုကျင်းပခဲ့တာဖြစ်ပါတယ်
။ We really believe that the arts are central for our healing as a society and that they should
လူမှုအတိုင်းဝိုင်းအတွက်အမှုပညာကအဓိကကူစားပေးတဲ့အရာလို့ကျမတို့ယုံကြည်ထားပါတယ်။နယူးယောက်မြို့မှာနေတဲ့သူတဦးတယောက်တိုင်းအမှုပညာကိုခံစားနိုင်တဲ့လို့ယုံကြည်ပါတယ်။မတန်ဆွမ်းလို့ဆိုပြီးသူတို့ကိုခြံမထားသင့်ပါဘူး။ဒါကြောင့်မြို့သူမြို့သားတိုင်းအတွက်တကားဖွင့်ထားတယ်ဆိုတာမျိုးဖြစ်အောင်ကျမတို့အတက်နိုင်ဆုံးစူးစမ်းထားပါတယ်
။အမှုပညာပွဲတော်ကိုလာကြတဲ့နားမကြားသူတွေအတွက်ဂီတဖျော်ဖြေပွဲတွေ၊တန်စုံ TY ဖျော်ဖြေပွဲတွေကဂီတတန်တွေကိုခံစားနိုင်အောင်လို့တုံခါမှုနည်းပညာနဲ့အထူးပြုလုပ်ထားတဲ့ wearable device တွေကိုစီစဉ်ထားပေးပါတယ်။အဲ့လိုကိုမှဝတ်ဆင်ရတဲ့ကိရိယာတွေမှာဝက်စကောက်လိုကိုမှတိုင်းဝဲလိုက်ရတဲ့ကရိယာတစ်ခုနဲ့လက်ကဝတ်ခြေချင်းဝတ်တို့မှာဝဲလိုက်ရတဲ့ကရိယာတွေပါပါတယ်။အရေးပြားကတဆင့်တုံခါမှုကိုတက်ဆိုင်တဲ့ဂီတတန်စင်တွေဖြစ်အောင်ဘာသာပြန်ပေးတဲ့ Music Not Impossible ဆိုတဲ့ကရိယာတွေကို Not Impossible Labs Company ကတီထွင်ထားတာပါ။နားကြားသူတွေဆိုရင်နားကတဆင့်တုံခါမှုကိုအသံတွေအဖြစ်နဲ့ပြောင်းလဲပေးလိုက်တယ်လို့နားမကြားသူတွေရဲ့အရေးပြားကနေတဆင့်တုံခါမှုကိုအသံအဖြစ်ပြောင်းလဲခံစားနိုင်အောင်လုပ်ပေးထားတာဖြစ်ပါတယ်။
So in essence what you get is the arrangement of the music in your body the composition so the vibro DJs will direct maybe
အနည်းချုပ်ပြောရရင်အစိုးတီးဂီတတန်တွေကိုခန္ဓာကိုယ်မှာပေါင်းဆက်ပေးလိုက်တာဖြစ်ပါတယ်တရောတန်ကိုရင်ဘတ်နေရာမှာတီးဆိုတဲ့အတန်ကိုနေယူနေရာမှာချယ်လိုတန်ကိုလက်ကောက်ဝတ်မှာစသဖြင့်ခန်းစားနိုင်အောင်တုံခါမှုဘိုင်းကိုတာဝန်ယူရတဲ့ DJ တွေကလုပ်ပေးပါတယ်ဘယ်နေရာမှာဘယ်ဂီတတန်ကိုခန်းစားရတာကအကောင်းဆုံးဖြစ်မယ်ဆိုတာသူတို့ကသိတဲ့အတွက်သူတို့ကဆုံးဖြတ်ပြီးတော့တုံခါမှုတွေကိုလွှတ်ပေးတာဖြစ်ပါတယ်
Nam Ja the Relay, Tama Aja Ayon Kanzana in the Relo, Kidago Kanzana Yames, Ray Yue Jenny, Not Impossible Labs Comuniga, Nam Jare Asurori, Nibinya Junjin the Rea Guinine, Kidago Kanzana I met, Don Kamu Nibinago, Panigera Chebare, Turiat Huziga, Kidata, Don Kamurigo, Jome Sadwenine, Nam Ja the Rea Kana Gobo, Wissentare Griarigo, Bobe Biro, Kidata Nigo, Bounce Kanzana and Lobe Taraba, Goma Wissenyare Griarigo, Not Impossible Labs Ne, Fnet Gominido, Bubau Panditara Chebare.
Really, it's not my first time wearing this Music Not Impossible vest. So for right now, I feel the beat down at my ankles.
Music Not Impossible Wisdom Wu Pura, Aguma Pramaso no Mohobao, Aguso in Samaya Chichimaga, Gita Sija Digo, Kanzani Avari, Gita Sija, Gita Tazingo, Susi Pausa, Kansara, Pokamare, Sija Go Kansare, Anemia Jabugo Kansare, Suyin, the Chinsadari Chevi, Gita Tango.
บาดาเปลี่ยนคันซ่าราปูบี้ติติจาจาชีบาเรตุละหันปยาติงเกตาเนี่ยเปียวနေတာကိုบาดาเปลี่ยนကနေတဆင့်บาดาเปลี่ยนပေးနေတာဖြစ်ပါတယ်သူတို့ဝစ်စင်ထားတဲ့ကြိယာတွေရဲ့တုံခါမှုအပြင်အပြော့ကိုဝစ်စင်သူစိတ်ကြအဒဂျတ်လုပ်နိုင်ပါတယ်ဒီလိုလွယ်လွယ်လုပ်နိုင်ဖို့အတွက်လဲ LED
မီအလင်းရောင်တွေနဲ့ခွဲထားပေးပါတယ်စီဂျက်နဲ့ဂီတာကိုကျွန်တော်တို့ခန်းစားနိုင်ဖို့လိုတာပါ Dilo Wusko Mio General Wematara, Akulu Puela be a Dwejo Kanzara de Gekomare. Namaja Dura and Dilo Gitago, Kanzara, a Dwejo Mio Yanina, Mhodo, Dima Yanina, Comare.
Poma Naja Dure, Gita that the Kujenzigo, surround sound near Piewa Kanzana in the Lumio. Namaja Durele, Thuria Kanago Gandhi to say, Bounce Kanzana on low degree Arigo, Panditara Piedelu, Biovare. As Jim Yangani, Gita that a song yet don't come Purigo, Bounce Suzi Biro. Gita dancing repeat out, Yangle be like Dampo. Surround body experience low, not impossible labs gominiga, pop ya, biosu varese, tama sumya moma.
Plokari biotamia, sisi machine, a kuro, basin, tin senator, cana, now the cupid, tatan yon the ring, lo alea babi. อิรันนายกมาปิตุรีอโซยสั่นเจสนาปะราโกถอกกันโลสุบิรอนามเจอยุชิมินทมีตะอูโกอานาปายတွေကဖန်းသွားပါတယ်ဟောလိဝုဒ်နာမည်ကြီးမင်းသမီးအန်ဂျလီနာဂျိုလီဟာဒုက္ခတေမြဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရဲ့အထူးကုသလေအဖြစ်ကနေနှုတ်ထွက်တော်မယ်လို့ကြေညာသွားပါတယ်ဒီလိုကဘာတလောကထင်ပေါ်ကြော်ကြားသူတွေနဲ့အနုပညာလောကကသတင်းတွေကိုတော့မအေးသနာကြော်ကတက်တန်ရောင်သတင်းလောအစီအစီမှာတင်ဆက်ထားပါတယ်
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရင်ကျင်းမှုရည်စည်းမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တန်ရောက်သတင်းမှာပြောပြပေးသွားပါမယ်တမအေးသနာကျော်ပါ2026အကယ်ဒမီစုပေပွဲမှာအကောင်းဆုံးနိုင်ငံသားရုပ်ရှင်ဆုရရှိသွားတဲ့ The salesman so the Yoshin Gaga, Gangsang Minami, Darani Ali Dusiko Pantoraba. Iranayama Gangsangboa, this time a tono supio, but I yet a poet let him, Mutamidu, they sung toya be now. The Nangelo died on a chipwari, Sanjin, Sanabia Murigo, Talkam, Yatalo supio, to go Pandora Psipai. Zua Gangsangboa, Maton Tavene, Woman, Life, Freedom, Mutami Boa, Dolequi. ဒီလိုမျိုးအီရန်နိုင်ငံလမ်းမပေါ်ထွေဆန္ဒပြကြသူတွေရဲ့အဓိကကြွေးကြော်တဲ့ဒီစကလုံး၃လုံးရေးထားတဲ့ဆိုင်းဘုတ်ကိုကင်ထားတဲ့သူ့ရဲ့ဓာတ်ပုံကိုအင်စတာဂရမ်စာမျက်နှာမှာတင်ထားတာဖြစ်ပါတယ်။သူ့ပြင်တခြားနာမည်ကျော်အနုပညာရှင်တွေလည်းလက်တလောဖြစ်နေတဲ့ဖြစ်ရပ်တွေနဲ့ပတ်သက်ပြီးတော့မှတ်ချက်ပြုပြောဆိုတာမျိုးအာနာဝိုင်တွေရဲ့အဆိုလမ်းပေါ်ကအဓိကယုံတွေကိုထောက်ခံရ
ံကလည်းမင်းသမီးအာလီတူစီကအီရန်ကဘာသာရေးရဲတပ်ဖွဲ့ကို Twitter စာမျက်နှာမှာဝေဖန်ရေးသားလို့ဆိုင်းငံ့ပြစ်တဲ့ငါလာချခံရပါတယ်။အီရန်မှာလွန်ခဲ့တဲ့3လအစိုးရဆန္ဒပြပွဲတွေစဖြစ်ခဲ့ကြအစိုးရရဲ့ကြမ်းဖက်နှိမ်နင်းမှုကိုဝေဖန်တဲ့အမှုပညာရှင်တွေသတင်းတောက်တွေရှေ့နေတွေဖမ်းဆီးနေတာအခုမင်းသမီးအာလီဒူစီကနောက်ဆုံးဖမ်းခံရတာဖြစ်ပြီးတော့အရင်ဖမ်းထားသူတချို့လည်းအာမခံနဲ့ပြန်လွတ်ထားတာတွေရှိပါတယ်။ဟောလိဝုဒ်ကနာမည်ကျော်ရုပ်ရှင်မင်းသမီးအန်ဂျလီနာဂျိုလီဟာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့အထူးကိုယ်စားလှယ်ဖြစ်ကနေနှုတ်ထွက်တော်မယ်။ ဒုက္ခသည်တွေရဲ့အရေးကိုဆက်ပြီးတော့ဆောင်ရွက်သွားမယ်လို့ကုလသမဂ္ဂကဒီဇင်ဘာလ16ရက်နေ့ကပဲကြေညာသွားပါတယ်။ UNHCR နဲ့27နှစ်ကြာအလုပ်အတွက်လည်းခီးပေါင်း60ကျော်ထွက်ခဲ့တဲ့အန်ဂျလီနာဂျိုလီဟာကုလသမဂ္ဂအနေနဲ့မဟုတ်ဘဲနဲ့သူ့ရဲ့အဆက်အသွယ်နဲ့သူဒုက္ခသည်တွေရဲ့အရေးအတွက်လှုပ်ဆောင်သွားမယ်လို့ပြောသွားတာပါ။ဒုက္ခတွေတွေနဲ့တခြားအိုးအိမ်ဆွထွက်ပြေးရတဲ့သူတွေအတွက်သူတက်ဆွမ်းသမျှလာမယ့်နှစ်တွေမှာဆက်ပြီးတော့အလုပ်လုပ်သွားပါမယ်လို့သူထောက်ထွက်ချောင်းကြေညာချက်မှာပြောထားပါတယ်။ကျွန်မဒုက္ခတွေတွေမြေပြင်ကဒေသခံအဖွဲ့တွေနဲ့တိုက်ရိုက်အလုပ်လုပ်ပြီးတော့သူတို့လှုပ်ဆောင်နေတာတွေကိုဝိုင်းဝန်းအဖြေရှာသွားပါမယ်လို့ပြောသွားခဲ့တာပါ။အန်ဂျယ်လီနာချိုလီဟာ2012ခုနှစ်ခေတ်ကဒုက္ခတွေများဆိုင်ရာကုလသမဂ္ဂအဖွဲ့တွေအထူးကိုယ်စားလှယ်ဖြစ်နေလုပ်ခဲ့တာပါ။ဒီနေ့ထဲမှာလည်းသူကယီမန်နဲ့ယူကရိန်းနိုင်ငံတွေကိုတွားရောက်ပြီးတော့အိုးအိမ်ဖြစ်ထွက်ပြေးရတဲ့သူတွေနဲ့တွေ့ဆုံခဲ့ပါ යි ။ကမ္ဘာမှာလက်ရှိအခြေအနေမှာအကြမ်းဖက်မှုတွေအာဏာပိုင်တွေရဲ့နှိမ်နှင်းမှုတွေပြည်ပခါတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးရသူအရေးအတွက်အများဆုံးဖြစ်နေတယ်လို့ UNHCR ကခန့်မှန်းထားပါ යි ။အရေးအတွက်အားဖြင့်ဆိုရင်လောလောဆယ်လူပေါင်းတန်းတရာလောက်အိုးအိမ်ဆုံးခွာထွက်ပြေးနေရပါတယ်ရှင်။Took my crew to Japan, partied like Kardashians. Took my besties to LA, where the girls like to play. We put our hoodies on in Philly, where we started acting silly. Then we headed out to China. Taylor said that's where we find us. ဒီတက်တောင်ရင်းလောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလောကိုရုပ်ရောတန်ရောအပြည့်စုံကြည့်နေတယ်ဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။အနုပညာလောကကသတင်းတွေကိုစုစည်းပြီးတော့မအေးတနာကျော်ကတက်တန်ရောင်းသတင်းလောအစီအစဉ်ဖြစ်နေတင်ဆက်ခဲ့တာပါရှင်။သောတာရှင်များရှင် VOA ကနေထုတ်လွှင့်နေတဲ့အစီအစဉ်အားလုံးတို့ VOA ရဲ့ internet စာမျက်နှာဖြစ်တဲ့ bamis.voanews.com ရဲ့ပင်မစာမျက်နှာရဲ့လက်ရာဖက်မှာတွေ့ရတဲ့တိုက်ရိုက်နာစီရန်ဆိုတဲ့အောက်မှာနေ့စဉ် TV သတင်းလော TV မဂ္ဂဇင်းနဲ့ဗီဒီယိုသတင်းတို့တွေကိုကဏ္ဍအလိုက်အလွယ်တကူရှာဖွေကြည့်ရှုနိုင်ပါတယ်။အခုတော့သတင်းအချင်းချက်ကိုကိုညာဝင်းအောင်ပြောပြပေးပါရှင်။
ရုရှားသမ္မတပူတင်ကတနင်္လာနေ့မှာအင်းဒီချင်းမဟာမိတ်ဘယ်လာရုစ်နိုင်ငံကိုရှာရှာပါပါသွားရောက်ခဲ့ပြီးပူပေါင်းဆောင်ရွက်ရေးရဲ့အကျိုးရလဒ်တွေကိုအမွန်းတင်ပြောဆိုခဲ့တာကြောင့်မြေပြင်ကနေပူပေါင်းထိုးစစ်ဆင်လာမဲ့အပေါ်ယူကရိန်းအစိုးရကိုစိုးရိမ်စေဝင်လာစေပါတယ်။ပူတင်နဲ့ဘယ်လာရုစ်သမ္မတတို့တွေ့ဆုံမှုမှာယူကရိန်းကိုထပ်မံတိုက်ခိုက်ရေးဆွေးနွေးကြမှာဖြစ်တယ်လို့အထူးသဖြင့်မြေပြင်ကနေယူကရိန်းကိုတိုက်ခိုက်ခဲ့တဲ့ဒီစစ်ဆင်ရေးတွေမှာဘယ်လာရုစ်တပ်ဖွဲ့တွေပို့ပြီးတော့ပါဝင်လာရေးကိုလည်းဆွေးနွေးကြမယ်လို့ယုံကြည်ကြောင်းယူကရိန်းပူးတွဲစစ်ဦးစီးချုပ်ကပြောပါတယ်ဘယ်လာရုစ်သမ္မတကတော့ယူကရိန်းနိုင်ငံတဲကိုသူတို့တပ်တွေဆေးလွတ်မှာမဟုတ်ကြောင်းအကြိမ်ကြိမ်ပြောဆိုထားပါတယ်2020ပြည့်နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်သမ္မတဂျိုးဘိုက်ဒန်ကိုရှုံးနိမ့်တာကိုပြောင်းလဲနိုင်ရေးတရားမဝင်ကြံစီဆောင်ရွက်ဖို့ကြိုးပမ်းမှုနောက်ပြီးတော့အာနာဒီမေးရေးအတွက်အကြမ်းဖက်ရေးအာဘိမှုတွေနဲ့သမရဟောင်းဒေါ်နယ်ထရန့်ကိုတရားရေးဌာနကရာဇဝတ်ကြောင်းအရတရားစွဲဆိုရေးကိုအမေရိကန်လွှတ်တော်မှာပြီးခဲ့တဲ့နှစ်ဇန်နဝါရီ6ရက်နေ့စူပူအောင်ကြွမှုစုံစမ်းစစ်ဆေးတဲ့လွှတ်တော်ကော်မတီကတနင်္လာနေ့မှာအကြံပြုထောက်ခံလိုက်ပါတယ်။ဒီမိုကရက်9ဦးနဲ့ထရန့်ကိုမထောက်ခံတဲ့ Republican 2ဦးတို့ပါတဲ့အောက်လွှတ်တော်ကော်မတီကထရန့်ကိုစွဲချက်4ခုနဲ့အမှုဖွင့်ဖို့အစိုးရရှိနေတယ်ကိုတညီညွတ်တဲ့တိုက်တွန်းလိုက်တာဟာအမေရိကန်သမိုင်းမှာပထမအဆုံးဖြစ်ပါတယ်။လက်တွေ့ကြပြီးတော့ရည်ရွယ်ချက်ကြီးမားတဲ့ကျော်ဝချမ်းသာသူစီရီရမာဖိုစာကိုတောင်အာဖရိကရဲ့ ANC ပါတီဥက္ကဋ္ဌအဖြစ်နဲ့တနင်္လာနေ့မှာပြန်လည်ရွေးကောက်တင်မြှောက်လိုက်ပြီးတော့အခုသူဟာဆိုလို့ရှိရင်စိုးစိုးဝါကုန်တိတ်ကကြားစီတဲ့ထိခိုက်မှုနဲ့စောင့်ကြည့်ခံနေရပါတယ်ခင်ဗျာ
တရင်ချင်းချက်ကိုကိုညာဝင်းအောင်ကြီးညာပေးခဲ့တာပါရှင်ဒီကနေ့မနက်အတွက်အစီအစဉ်ထုတ်လုပ်ရင်းမှုကကိုရဲမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျိုနာကမ်မင်းစ်နဲ့ဒေရက်စမစ်တို့ဖြစ်ပါတယ်ဒီကနေ့မနက်ဖက်6:00နာရီ9:00နာရီအစီအစဉ်တွေကိုလိုင်းဒိုမီတာ30နဲ့လိုင်းဒိုမီတာ48နဲ့လိုင်းဒိုမီတာလိုင်းလက်မီတာ190နဲ့ VOA ရဲ့ Facebook စာမျက်နှာကနေတရထုတ်လွှင့်ခဲ့တာပါသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကျန်းမာရွှင်လန်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မနန်းလာပါ
This program has come to you from the Voice of America, Washington.